Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် American တီရောင်စုမျိုးတော် Washington DC VOA American တန်ရဲ့2022ခုနှစ်ဇွန်လ18ရက်တောက်ကြံညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 အထိလိုင်းတူမီတာ32နဲ့51တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ဒီကနေ့အတွက်အစီအစဉ်မှုကတော့ကျွန်မအမြတ်သင်အောင်ပါရှင
်ကျွန်မအီတန်စင်ပါရှင်ယူကရိန်းကိုဥရောပသမဂ္ဂ EU အဖွဲ့ထဲမှာပထမအဆင့်အဖွဲ့ဝင်လောင်းဖြစ်လက်ခံမှုကိစ္စဥရောပကောင်စီကိုဥရောပကော်မရှင်ကအကြံပြုလိုက်ပါတယ်။မြန်မာစစ်ကောင်စီကိုလက်နက်ထောက်ပံ့ပေးနေတဲ့ကုမ္ပဏီကြီးတွေကိုဖြည်တင်းအစိုးရကတန်ခတ်ပိတ်ဆို့မှုအစ်စ်တွေထပ်ပြီးတော့ချလိုက်ပါတယ်။ဒေါ ን ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှွန်တဒန်းကိုပြန်လွှတ်ပေးဖို့ဩစတြေးလျဝင်ကြီးချုပ်အစ်စ်ကတောင်းဆိုလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးပါမယ်ရှင်။
ကောင်းပါပြီရှင်ဒီထိတ်တန်းရောက်တဲ့နေ့ပြီးမှနားဆင်ရမယ့်အကြောင်းအရာတွေမှာတော့ NLD အစိုးရလက်ထက်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုအာဂရီမှုငားမှုနဲ့ဒီကနေ့ထောင်ထဲချမှတ်လိုက်ပါတယ
်ရေဦးမင်းပါတီရုံးကြီးတွေအတွက်ဒီညပါတီရုံးကြီးတွေနှစ်ခုတည်းကိုးနဲ့တည်းအတွက်ကသုံးနှစ်ရှိ6နှစ်သူပြောင်း20နှစ်ကြာတယ်ဒီမှာတက်ပါ
ဒီတဲ့နဲ့အတူရခိုင်ပြည်နယ်ပုံနှကျွန်းမှာဒေသခံ10ဦးထက်မနည်းအဖမ်းခံရတဲ့အကြောင်းကုတ်ခိုင်မြို့နယ်စစ်ရှောင်းစခန်းတစ်ခုမှာလက်နက်ကြီးကြီးကြားတဲ့အတွက်ထိခိုက်သေဆုံးမှုတွေရှိတဲ့အကြောင်းလှိုင်သာယာမြို့နယ်မှာဒီကနေ့ဇွန်လ18ရက်ကစပြီးတော့စိုက်ကယ်နဲ့ဘက်ထရီစက်ဘီးတွေကိုစီးနင်းဝင်မပြုတော့တဲ့အကြောင်းဒီတဲ့တွေကိုနားဆင်ရဖို့ရှိပါတယ်အစီအစဉ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာပါအခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်တဲ့တဲ့တွေကိုမိုက်တန့်စင်နဲ့ကိုဝင်းမင်းတို့ပြောပြပေးပါမယ်ရှင်
ယူကရိန်းကိုဥရောပသမဂ္ဂ EU အဖွဲ့ဝင်တွေမှပထမအဆင့်အဖွဲ့ဝင်လောင်းဖြစ်လက်ခံဖို့ကိစ္စဥရောပကောင်စီကိုဥရောပကော်မရှင်ကဒီနေ့အကြံပြုလိုက်ပါတယ
် The Commission recommends to the Council first that Ukraine is given European perspective.And second that Ukraine is
ပထမချက်ကတော့ Ukraine အနေနဲ့ဥရောပသမဂ္ဂရဲ့စံတန်ဘိုးတွေနဲ့အညီဆောင်ရွက်နိုင်ဖို့နဲ့ဒုတိယချက်ကတော့ Ukraine ကိုဥရောပသမဂ္ဂထဲမှာပထမအဆင့်အဖွဲ့ဝင်လောင်းအဆင့်ပေးဖို့ကိုဥရောပကော်မရှင်ကအကြံပြုထားပါတယ်။ဒီကနေ့တဆင့် Ukraine အနေနဲ့တခြားအရေးပါတဲ့အဆင့်ပြင်ဆင်မှုတွေဆက်လုပ်ရမယ်ဆိုတာကိုလည်းနားလည်တဲ့အကြောင်းဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen ကပြောသွားပါတယ်။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရတဲ့ Ukraine ဘက်ကနေထောက်ခံအားပေးမှုတွေပြတဲ့အနေနဲ့ EU ခေါင်းဆောင်၄ယောက်ဖြစ်ကြတဲ့ပြင်သစ်ဂျာမနီ၊ Italy နဲ့ Romania ခေါင်းဆောင်တွေက Ukraine ကိုသွားပြီးတော့နောက်တစ်ရက်မှာပဲအခုလိုအကြံပြုလိုက်တာပါ။ဒီအကြံပြုချက်ကိုရှေ့တည်င်းဘက် Belgium နိုင်ငံ Brussels မြို့မှာလေကျင်းပမဲ့ EU ထိပ်သီးဆွေးနွေးပွဲမှာဆက်ပြီးတော့ဆွေးနွေးကြအောင်မှာဖြစ်ပါတယ်
။ American သမ္မတဟောင်း Donald Trump အနေနဲ့ရွေးကောက်ပွဲရလက်အတီမပြုဖို့ဒုသမ္မတဟောင်းကိုဖိအားပေးခဲ့တယ်လို့ဒုသမ္မတဟောင်းရဲ့အကြံပေးတွေကထုတ်ပြောလိုက်ပါတယ်။2022ခုနှစ်ဇန်နဝါရီလ6ရက်နေ့ကလွှတ်တော်အဆောက်အဦတိုက်ခိုက်ခံခဲ့ရမှုပေါ်အောက်လွှတ်တော်စုံစမ်းရေးကော်မတီမှကြားနာစစ်ဆေးပွဲမှာအမေရိကန်သမ္မတဟောင်းထရမ့်အနေနဲ့ဥပဒေနဲ့မညီအခုလိုလှုပ်ဖို့ဒုသမ္မတဟောင်းမိုက်ပန့်စ်ကိုသတင်းပတ်တွင်နဲ့ချီဖိအားပေးခဲ့တယ်လို့ဒုသမ္မတဟောင်းအကြံပေးတွေကထွက်ဆိုခဲ့ကြတာပါ။ဒုသမ္မတအနေနဲ့ရွေးကောက်ပွဲရလဒ်ကိုပယ်တာဒါမှမဟုတ်ရွှေ့ဆိုင်းတာလုပ်နိုင်တယ်လို့conservative အမြင်ရှိတဲ့အစိုးရရှင်နဲ့ John Eastman ရဲ့မှားယွင်းတဲ့ယူဆကိုကင်ဆယ်ပြီးသမ္မတဟောင်း Trump ကဒုသမ္မတဟောင်း Mike Pence ကိုဖိအားပေးခဲ့တယ်လို့ဒုသမ္မတဟောင်းအကြံပေးတွေကကြားနာပွဲမှာပြောကြားခဲ့တာပါ American ဖွဲ့စည်းပုံအခြေခံဥပဒေအရဒုသမ္မတအနေနဲ့သမ္မတတကူရွေးချယ်ပိုင်ခွင့်မရှိကြောင်းနဲ့အဲ့ဒီလိုလုပ်ရင်စိုးကျိုးကြီးမားလိမ့်မယ်လို့လည်း Mike Pence ကိုသူပြောခဲ့ကြောင်းဒုသမ္မတဟောင်း Pence ရဲ့အကြံပေးရှင်နဲ့ Eric Hushman ကလွှတ်တော်စုံစမ်းရေးကော်မတီကိုပြောပြခဲ့ပါတယ်ဒုသမ္မတဟောင်းပန့်စ်ရဲ့နောက်ထပ်အကြံပေးဖြစ်တဲ့တရားသူကြီးဂျေးမိုက်ကယ်လူထင်းကလည်းတကယ်လို့သာသမ္မတဟောင်းထရမ့်ကိုရွေးကောက်ပွဲအောင်နိုင်သူဖြစ်ပြောင်းပြီးကြေညာခဲ့မယ်ဆိုရင်အမေရိကန်ဖွဲ့စည်းအုပ်ချုပ်ပုံကိုချိုးဖောက်ရရောက်မယ်လို့ပြောခဲ့တဲ့အကြောင်းပြောပြခဲ့ပါတယ်ခင
်ဗျမြန်မာပြည်သူတွေပေါ်မှာဆိုးရွားတဲ့အကြမ်းဖက်မှုတွေကျူးလွန်နေတဲ့စစ်ကောင်စီကိုထောက်ပံ့ပေးနေတဲ့ကုမ္ပဏီတွေနဲ့ယူကရိန်းပေါ်မှာအကြမ်းဖက်မှုတွေကျူးလွန်နေတဲ့ရုရှားကိုထောက်ပံ့သူတွေပေါ်မှာပြည်တွင်းဆိုးရွားကတန်ခတ်ပိတ်ဆို့မှုတွေထပ်ချလိုက်တဲ့ပေါ်မှာအားပေးထောက်ခံတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်။ရုရှားသမ္မတပူတင်ရဲ့စစ်ရန်နေရာစီကိုစီးဆင်းနိုင်တဲ့ဝင်ငွေတွေကိုပိတ်မထားပြီးတော့တန်ခတ်မှုတွေအပြင်သမ္မတပူတင်နဲ့နေဆက်တဲ့စစ်ဗိုလ်ချုပ်တွေရုရှားနဲ့မြန်မာလက်နက်ပွဲစားတွေကိုပြည်တွင်းဆိုးရွားကပိတ်မထားပြီးတော့တန်ခတ်တဲ့အကြောင်းဇွန်လ16ရက်နေ့ကြာတာပြင်းတော့ကကြေညာခဲ့ ပါမြန်မာလီဒါတွေလေးရင်အစိပ်ပိုင်းတွေပံ့ပိုးရောင်းချနေတဲ့အဖွဲ့အစည်းတွေပေါ်မှာပြည်ထောင်စုရကတန်ခတ်မှုအသစ်တွေချမှတ်ခဲ့တာပါဒီလိုတန်ခတ်လိုက်တဲ့အတွက်ရုရှားရဲ့လေကြောင်းဆိုင်ရာလက်နက်ပစ္စည်းတွေကိုအကြီးကျယ်အားထားနေရတဲ့မြန်မာစစ်တပ်ကိုပြစ်မှတ်ထားရရောက်တယ်လို့စစ်လက်နက်ပစ္စည်းတွေရောင်းချရာကနေပူတင်အကျိုးမြတ်ရနေတာကိုလည်းဖျက်တောက်လိုက်ရရောက်မယ်ဆိုပြီးတော့ပြည်ထောင်စုရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာရဲသားပြည်သူတွေကိုပြစ်မှတ်ထားပြီးတော့မြန်မာစစ်တပ်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်တာအပါအဝင်ကျယ်ပြန့်တဲ့ရဲစက်ကြမ်းကြုတ်မှုတွေကိုစနစ်တကျကျူးလွန်နေတဲ့အကြောင်းနိုင်ငံတကာလူငင်းချမ်းသာရေးအဖွဲ့ Amnesty International ရဲ့အစီရင်ခံစာထုတ်ပြန်ပြီးတော့မကြခင်မှာပဲဒီလိုပြည်ထောင်စုရကတန်ခတ်ပိတ်ဆို့မှုအသစ်တွေကိုချမှတ်လိုက်တာဖြစ်ပါတယ်အခုတန်ခတ်ပိတ်ဆို့ခံရတဲ့မြန်မာကုမ္ပဏီတွေကတော့ Simpex ရွှေကုမ္ပဏီ Limited မြန်မာ New Era Trading Company Limited နဲ့ Sky Aviator Company Limited တို့ဖြစ်ကြပါတယ်ရှင်
ဒေါ်ဆန်းစုကြည်ရဲ့အကြံပေးဩစတြေးလျပညာရှင်ကိုလွှတ်ပေးဖို့ဩစတြေးလျဝန်ကြီးချုပ်အသစ်ကတောင်းဆိုလိုက်ပါတယ်စစ်ကောင်စီကထိန်းသိမ်းထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှောင်းတန်နယ်ကိုပြန်လွှတ်ပေးဖို့ဩစတြေးလျဝန်ကြီးချုပ်အသစ်အန်တိုနီအယ်ဘန်စီကမနေ့ကတောင်းဆိုလိုက်တာပါပြီးခဲ့တဲ့လကဝန်ကြီးချုပ်စဖြစ်လာခဲ့တဲ့အယ်ဘန်စီကပမုခတန်နယ်ကိုဖမ်းထားတာအတွက်အကြောင်းပြချက်မခိုင်လုံဘူးလို့မြင်နေဒါကြောင့်သူ့ကိုပြန်လွှတ်ပေးတဲ့ဒီအတွက်ဆက်ကြိုးစားသွားမှာပါလို့ဩစတြေးလျဒေသခံသတင်းတောက်တွေကိုပြောပြလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံထဲမှာလူအခွင့်အရေးနဲ့တရားဥပဒေကြောင်းလုပ်ငန်းစဉ်ချိုးဖောက်ခံရတာတွေကိုလည်းတွေ့ရှိချတယ်လို့ဝန်ကြီးချုပ်အယ်ဘန်စီကဆက်ထောက်ပြခဲ့တာကိုဩစတြေးလျသတင်းတွေမှာဖော်ပြလိုက်ပါတယ်။ဒါကြောင့်တင့်တော်တဲ့တရားရုံးလုပ်ငန်းစဉ်ပြန်ရရေးပမခတန်နယ်အနေနဲ့ဩစတြေးလျအစိုးရရဲ့ကူညီမှုအပြည့်အဝဆက်ရသွားမှာဖြစ်ပြီးသူကိုပြန်လွှတ်သင့်ပါပြီလို့လဲဩစတြေးလျနိုင်ငံခြားရေးဝန်ကြီးပန်နီဝေါန်ကကြေညာချက်ထုတ်ပြောလိုက်ပါသေးတယ်။ဒါအပြင်မြန်မာတရားရုံးရဲ့ဒီဆိုဟာဆုံးဖြတ်ချက်ဟာမကွာရတက္ကသိုလ်ကလူအများလေးစားတဲ့စီးပွားရေးပညာရှင်ပမခတန်နယ်ကိုဒီဘက်ဆွဲချက်တင်ခဲ့တာကိုလဲဩစတြေးလျဆွေးဝါးကကန့်ကွက်ခဲ့ပါတယ်လို့ဝန်ကြီးဝေါန်ကဆက်ပြောခဲ့ပါတယ်ခင်ဗျာ။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေပြီးတော့ထိုးလင်းပေးနေပါတယ်ခင်ဗျာ
တောက်ကြနေညပိုင်း VOA သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကကျင်းပခဲ့တဲ့ဒေသန္တရရွေးကောက်ပွဲတွေမှာလက်ရှိအာဏာရကမ်ဘောဒီးယားပြည်သူ့ပါတီ CPP ကအနိုင်ရခဲ့ပြီးတဲ့နောက်နောက်နှစ်ထွေထွေရွေးကောက်ပွဲမှာလည်းဝန်ကြီးချုပ်ဟွန်ဆန်ရဲ့ CPP ပါတီဝင်တွေကပဲလွှတ်တော်နေရအများစုကိုအနိုင်ရမယ့်အလားအလာဖြစ်နေပါတယ်။ဒေသန္တရရွေးကောက်ပွဲတွေမှာဖျက်သိမ်းခံထားရတဲ့ကမ်ဘောဒီးယားအမျိုးသားလွတ်မြောက်ရေးပါတီ CNRP မပါဝင်ပဲနဲ့ဒီ CNRP ထဲမှာပါဝင်ခဲ့သူတချို့နဲ့ပြန်ပြီးတော့ဖွဲ့စည်းထားတဲ့ Candlelight အတိုက်ခံပါတီဝင်ပြိုင်ခဲ့တာပါဂျွန်လာ26ရက်နေ့မှာနောက်ဆုံးရလဒ်တွေကိုရွေးကောက်ပွဲကော်မတီကတရားဝင်ကြီးညာမယ်ဆိုပေမဲ့လည်းအစောပိုင်းမဲတွေရေးတွက်ပြီးချိန်မှာအာနာယ CPP က82.9%နဲ့မဲအများဆုံးရထားတာပါအတိုက်ခံ Candlelight ပါတီကတော့21.9%မဲရရှိထားပါတယ်2019တုန်းကတော့ CNRP က 50.8% နဲ့မဲရခဲ့ပြီးတော့အဲ့ဒီတုန်းကတော့ဖျက်သိမ်းမခံထားရတဲ့ဒီ CNRP ကတော့44%နေပါမဲရခဲ့တာပါ CNRP ပါတီဖျက်သိမ်းခံရပြီးတဲ့နောက်ပိုင်းနောက်နှစ်အထွေထွေရွေးကောက်ပွဲနေရာတွေကို CPP ပါတီအနေနဲ့အနိုင်ရယူဖို့အခွင့်အလမ်းလည်းပုံများသွားတာဖြစ်ပါတယ
်တရုတ်ပြည်တွင်ထုတ်ပေါ်ခင့်မိတဲ့တတိယမြောက်လေရင်တင်စစ်သမောကြီးကိုရေစချလိုက်ပါပြီတရုတ်နိုင်ငံအတွင်းမှာပဲဒီဇိုင်းဆွဲတည်ဆောက်ထားပြီးအရင်နှစ်စီးထက်နောက်ဆုံးပေါ်ကရိယာတွေတက်ထားတဲ့၃စီးမြောက်တရုတ်လေရင်တင်သမောဖူဂျီယန်ကိုဒီနေ့စရည်ချလိုက်ပြီလို့တရုတ်ဆိုရမီဒီယာတွေကဖော်ပြလိုက်တာပါတရုတ်စစ်တပ်ကိုခင်မီအောင်ဆက်လက်တိဆောက်နေတယ်ဆိုတာကိုအမေရိကန်ပြည်ထောင်စုပါဝင်ပြိုင်ဘက်အင်အားကြီးနိုင်ငံတွေကိုတရုတ်ဘက်ကပြသလိုက်တာဖြစ်တယ်လို့သုံးသပ်သူတွေကဆိုပါတယ်လက်စစ်တန်လိုက်တဲ့နဲ့လက်နက်ပစ်လွတ်တဲ့စနစ်ပါဒီစစ်သမောကြီးရဲ့တရားဝင်နာမည်ပေးပွဲနဲ့စတင်ဖွင့်လှစ်တဲ့အခမ်းအနားကိုရှန်ဟိုင်းမြို့ကကျန်ကန်နံတမောစိမ်မှာဒီနေ့ခံကန်နနာကျင်းပလိုက်တာပါတမောကိုရောင်စုံဖဲချိုးတွေအလှဆင်ပြီးရှမ်ပိန်ပလင်းတွေဖောက်ရောင်စုံမိခိုးလုံးကြီးတွေမိသက်ပိုက်တွေနဲ့ပါထိုးဆင်နွှဲခဲ့ကြပါတယ်တရုတ်ရေဒသအများပြားကလည်းတမောထိတ်ဦးမှာတက်စီပြီးနိုင်ငံတော်သချင်းကိုတည်ဆုခဲ့ကြပါတယ်ဒီခန္ဓာကိုတရုတ်စစ်ဘုကော်မရှင်တရုတ်ကထဆူကင်လျန်ပါဝင်အကြီးအကဲရရှိတွေတက်ရောက်ခဲ့ကြပါတယ်ဒီတမောကြီးပေါ်မှာတော့စစ်လီရင်တွေကိုမိုးပေါ်ကိုအချိန်နဲ့ထိုးတက်သွားလို့ရတဲ့စနစ်နဲ့ပြည်ထောင်ချောင်းရှိကြီးအပြည့်ပါတယ်လို့တရုတ်ဆိုရသတင်းတွေကဖော်ပြထားပါတယ်ခင်ဗျ
internet ကိုရဲ့စသုံးစဉ်တုန်းကလူသုံးများခဲ့တဲ့ internet explorer ie browser ကို82နှစ်နီးပါးအကြာမှာ microsoft company ကအပီးတိုင်အနားပေးလိုက်ပါတယ် internet မှာကိုဝင်ကြည့်ခြင်းနဲ့ internet စာမျက်နှာကိုလိပ်စာရိုက်ထည့်ပြီးတော့သွားကြည့်နိုင်ဖို့ microsoft company က1995ခုနှစ်တုန်းကစပြီးတော့မိတ်ဆက်ခဲ့တဲ့ဒီ internet explorer browser ကို2022ဇွန်လ15ရက်နေ့မနေ့တုန်းကနောက်ဆုံးရနာလိုက်ပါတယ်ဒီလိုအနားပေးမဲ့အကြောင်းပြီးခဲ့တဲ့နှစ်ကလေးက microsoftsoft company ကကြေညာခဲ့ပြီးတော့ IE browser အစား2015မှာမိတ်ဆက်ခဲ့တဲ့ Microsoft Edge browser ကိုပြောင်းသုံးကြဖို့လည်းအကြံပြုထားတာပါ Microsoft ရဲ့ Windows operation system တွေကိုအစစ်မြစ် update လုပ်လိုက်ရင် Internet Explorer ပြန်ပြီးတော့ပါလာတော့မှာမဟုတ်ဘဲနဲ့သုံးမရဖြစ်သွားမှာကြောင့် browser အစ်စ်နဲ့အစားထိုးဖို့ကြိုးပြီးတော့အသိပေးထားတာပါ Internet ကိုရဲ့စပေါ်စဉ်တုန်းက Internet Explorer browser ကိုပဲ Internet သုံးသူတွေကအားထားခဲ့ရတဲ့အတွက်2000ပြည့်နှစ်တွေတုန်းကဆိုလို့ရှိရင်အသုံးပြုတဲ့သူက90ရာခိုင်နှုန်းကျော်ရှိခဲ့ပါသေးတယ်။အခုတော့သူ့ထက်ပိုပြီးတော့မြန်ဆန်တဲ့စွမ်းဆောင်ရည်ပိုကောင်းတဲ့ browser တွေပေါ်လာတဲ့အခါမှာ IE ကိုတုံးတဲ့သူကပိုပြီးတော့နည်းနည်းလာပြီးတော့လက်တလုံးမှာတော့ Google Chrome web browser ကကမ္ဘာမှာလူသုံးအများဆုံးနဲ့ Apple ရဲ့ Safari browser ကဒုတိယလူသုံးအများဆုံးဖြစ်ပါသေးတယ်။1990ပြည့်နှစ်တွေမှာမွေးသူတွေအတွက်တော့ Internet Explorer က Internet စသုံးစားငယ်ဘဝကိုအောက်မေ့ဖွယ်ရာဖြစ်နေပြီးတော့တောင်ကိုရီးယားက software engineer တယောက်ဆိုလို့ရှိရင်ဒီInternet Explorer ကောင်းချရာအုတ်ကူတစ်ခုအောက်မေ့ဖွယ်ရာဖန်တီးထားပါလေ
American, Canada, Mexico တို့ပူးတွဲအင်ရှင်ဖြစ်မဲ့2026ခုနှစ်ကမ္ဘာဖလားဘောလုံးပွဲကျင်းပမဲ့မြို့ကြီး16မြို့ကိုကြေညာလိုက်ပါတယ် American ပြည်ထောင်စုက17မြို့နဲ့ Canada က2မြို့နောက် Mexico က3မြို့မှာကျင်းပဖို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကမနေ့ကကြေညာလိုက်တာကြောင့် New York နဲ့ New Jersey ပြည်နယ်ခေါင်းဆောင်တွေအောင်ပွဲခံခဲ့ကြပါတယ် American ပြည်ထောင်စုက Atlanta, Boston, Dallas, Houston, Kansas City,Los Angeles, Miami, New York, New Jersey, Philadelphia, San Francisco, Bay Area နဲ့ Seattle စတဲ့မြို့ကြီး12ခုမှာကမ္ဘာဖလားဘောလုံးပွဲတွေကျင်းပသွားမှာပါ။ကနေဒါနိုင်ငံက Toronto နဲ့ Vancouver မြို့တွေ၊နောက် Mexico က Guadalajara, Mexico City နဲ့ Monterrey မြို့တွေမှာလည်းကမ္ဘာဖလားဘောလုံးပွဲတွေကျင်းပသွားမှာပါ။ဒါက၃နိုင်ငံပေါင်းပြီးအင်ရှင်ဖြစ်ပထမဆုံးကျင်းပမှာဖြစ်ပါတယ်။ New Jersey အုပ်ချုပ်ရေးမှူး Phil Murphy ကတော့ကျွန်တော်တို့ကနောက်ဆုံးပွဲစဉ်ကိုဒီမှာကစားချင်ပါတယ်။ကမ္ဘာစုဖလားကြီးကိုလည်း MetLife ကစားကွင်းထဲမှာဒီနေရာမှာထားစီချင်ပါတယ်လို့ပြောခဲ့ပါတယ်ခင်ဗျာ။ Direct from Washington The Voice of
America The VOA တောက်ကြညာပိုင်းအတွက်ထိတ်တန့်ရသတင်းတွေကိုမိုက်တန်စင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါရှင်။VOA ရဲ့ Radio ရုပ်သံအစီအစဉ်တွေကို VOA Facebook စာမျက်နှာနဲ့ Website စာမျက်နှာတို့ကလည်းအခုကျမတို့ထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီဖမ်းယူနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုတင်ပြပေးချင်ပါတယ်။အာဂရီလိုက်စားမှု၅မှုနဲ့တရားစွဲခံထားရတဲ့ NLD အစိုးရလက်ထက်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုဒီကနေ့ဇွန်လ18ရက်နေ့မှာထောင်ဒဏ်20နှစ်ချမှတ်လိုက်ပါတယ်။အမှုစုစုပေါင်း၉မှုနဲ့တရားစွဲခံထားရတဲ့ဒေါက်တာဇော်မြင့်မောင်ဟာအစောပိုင်းတုန်းကလည်းအမှု၃မှုအတွက်ပြစ်ဒဏ်တွေချထားပြီးဖြစ်လို့ဒီကနေ့ပြစ်ဒဏ်နဲ့ဆိုရင်စုစုပေါင်းထောင်ဒဏ်26နှစ်ချခံထားရတာဖြစ်ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မတ်စုမြန်းမွန်ပြောပြပေးပါရှင်
။မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုမန္တလေးတိုင်းအိုးဘော်ထောင်တွင်းအထူးတရားရုံးကအာဂရီလိုက်စားမှု၅မှုအတွက်ဒီကနေ့ထောင်ဒဏ်21နှစ်ချလိုက်ပါတယ်။မန္တလေးတိုင်းဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်နေချိန်မှာထိုင်းနိုင်ငံမှာဆေးသွာကုချိန်မှာဆေးပိုင်ဆောက်လုပ်ရေးကုမ္ပဏီပိုင်ရှင်ဥမာဝိတ်စီကနေဒေါ်လာ3000ကျွဲရယူခဲ့တဲ့ဆိုတဲ့အမှုဆေးကုသပြီးမြန်မာနိုင်ငံပြန်ရောက်ချိန်မှာလဲမြန်မာကျပ်ငွေ3650ကိုနှစ်ချိန်ခွဲရယူခဲ့မှုဖွံ့ဖြိုးတဲ့ကုမ္ပဏီအမှုဆောင်အရာရှိချုပ်ဦးရဲမြင့်တပည့်တဦးစီကနေစီမံကိန်းအတွက်လို့ဆိုပြီးတော့ထိုင်းဘတ်ငွေ3000ကိုနှစ်ချိန်ခွဲရယူခဲ့မှုနဲ့ပြင်ဦးလွင်တဲ့မြင်းချံမျိုးတို့မှာNLD ရုံးခန်းမြေနေရာချဖေးခဲ့စဉ်ကအစိုးရဗန္တာနှင်တာခဲ့မှုစတာတွေအတွက်အဂတိလိုက်စားခဲ့တယ်လို့ဆိုပြီးတော့ပုံမှန်55နဲ့စစ်ကောင်စီကအမှု9မှုဖွင့်တရားစွဲခဲ့တာပါအဲ့ဒီအမှု9မှုကိုထောင်ဒဏ်22နှစ်ချလိုက်တာနဲ့ပတ်သက်လို့ရှေ့နေတယောက်ကအခုလိုပြောပြပါဗျာ
ဒီစီရတော်ဘူးသူအဂတိမှုတုံးပေါ်မှာသူတုံးရှေ့ကူကြတာအသက်ဆိုင်ရတဲ့ပတ်သက်မှုတော့ကွန်ရှိတော့ကွန်ရှိတော့ဘာလို့ဒီစကားနဲ့နော်ဒီလိုနဲ့ပါတီရုံးကြီးတွေရတဲ့ဒီနေရာပါတီရုံးကြီးတွေကနှစ်ခုတည်းတည်းကိုးနဲ့တစ်ဆယ်အတွက်က၃နှစ်ရှိ၆နှစ်သူကပေါ့20နှစ်ချတယ်ဒီမှာတက်ပါ
စီးပွားရေးလုပ်ငန်းရှင်ဦးမောင်ဝိတ်က ဒေါက်တာဇော်မြင့်မောင်ကိုစေကူတာစိတ်ပေးခဲ့တယ်ဆိုတဲ့အမှုအတွေ့ဥမာဝေကတရားရုံးမှထွက်ဆိုခဲ့တော့ကဒေါက်တာဇော်မြင့်မောင်ရဲ့လက်ကိုငွေတွေပေးခဲ့တာမဟုတ်ပါဘူးလို့ထွက်ဆိုခဲ့တာကိုလည်းရှေ့နေကပြောပြပါတယ်စင်မဲမှုတွေမှာလည်းအာဂရီလိုက်စားရဆိုတဲ့အထောက်အထားတွေတရားလိုဘက်ကတင်ပြနိုင်ခဲ့တာမရှိခဲ့သလိုပေးခဲ့တယ်ဆိုတဲ့ငွေကြေးတွေကိုလည်းတည်ဆဲဥပဒေအရဒေါက်တာဇော်မြင့်မောင်စီကနေပြန်လည်သိမ်းယူနိုင်ခဲ့တာမရှိဘူးလို့သိရပါတယ
်ဒီခုကတရားသလားမတရားဘူးလားဆိုတော့လုံးလုံးပေါ်တယ်နော်လုံးလုံးပေါ်တယ်ဥပဒေရတဲ့တလို့ရည်နော်ဒီကမာတဲ့ဒါဝေကျေပြီးဒီအန်ဒရီကျင်းနေမျိုးတဲ့ကံပါဒီယုံမှုတော်တော်များများပြီးတယ်။ကြိုက်ကြည့်တော့ကြိုက်ကြည့်ရတာကမားတယ်ဆိုဆိုကြတယ်နော်။တို့တော့အစိုးရစီမံခံတော့ဟဲ့ရှိတယ်ဒီလိုပြီးတာ။အစိုးရစီမံခံတော့ပြီးရှိတယ်ဒီကဒီပြီးတယ်ပြီးနေပြီးပြည့်ရှိတယ်ဒီကအလကားဒီလိုရ။အလကားပြီးလို့ရတယ်၊နှားလို့ရတယ်၊ဈေးကကပြီးလို့ရ။မပိုးတတ်တဲ့ဈေးလို့လည်းတော့မဟုတ်ဘူး။မှန်ဘူးဆိုတာသူတတ်မှတ်တာဒီရောင်းလာတဲ့ကံအရကုန်ကောက်ဖို့ရပတ်ပါတာရဲ့ကြီးနာတဲ့တာအဲ့ဒါကြီးနေတဲ့ဒီပိဋကပဲထောင်ထားမယ်ဆိုတာဘာမှပြည့်စုံလာမှာမဟုတ
်ဘူးမန္တလေးဥပိုထောင်မှာထောင်ချခံထားရတဲ့ဒေါက်တာဇော်မြင့်မောင်ဟာသွေးကင်ဆာရောဂါဝေဒနာကိုခံစားနေရပါတယ်လောလောဆယ်တော့ကျန်းမာရေးအတန်အသင့်ကောင်းပွန်တယ်လို့သိရပါတယ်မြန်မာနိုင်ငံမှာဆက်ရနာသိမ့်ပြီးနောက်ပိုင်း NLD အစိုးရလက်ထက်ဝန်ကြီးချုပ်တော်တော်များများကိုနှစ်ရှည်ထောင်ချနိုင်မှုအတွက်ပုံမှန်တွေနဲ့စစ်ကောင်စီကတရားစွဲထားပါတယ်။ဒေါက်တာဇော်မြင့်မောင်ကိုလည်းသဘာဝဘေးဥပဒေချိုးဖောက်မှုအများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်လှုံ့ဆော်မှုရာဇသတ်ကြီးပုံမှန် 905- ခါခွေရွေးကောက်ပွဲမှာမလျော်ဩစာသုံးမဲမတမလုံမှုတို့အတွက်ပုံမှန်138စာလုံးပုံမှန်130ကစာရာတို့အပြင်အဂရိလိုက်စားမှု၅မှုစုစုပေါင်းအမှု၉မှုနဲ့တရားစွဲဆိုထားပါတယ်။အဲ့ဒီအထဲကသဘာဝဘေးပုံမှန်နဲ့၂နှစ်ပုံမှန် 905- ခါခွေနဲ့၂နှစ်ပုံမှန် 138 စာလုံးနဲ့၁နှစ်စုစုပေါင်း၅နှစ်စသဖြင့်ထောင်ဒဏ်တွေကိုအစောပိုင်းတုန်းကချမှတ်ထားခဲ့ပါတယ်။ဒီကနေ့အဂရိလိုက်စားမှု၅မှုအတွက်ထောင်ဒဏ်21နှစ်ထပ်ပြီးတော့ချခဲ့တာမို့စုစုပေါင်းထောင်ဒဏ်26နှစ်ချခံထားရပြီဖြစ်ပါတယ်။ရွေးကောက်ပွဲမှာမလျော်ဩစာတုံးခဲ့တယ်ဆိုပြီးတရားစွဲထားတဲ့ပုံမှန်130ကကြီအမှုတစ်ခုကိုတော့ဒေါက်တာဇော်မြင့်မောင်ရင်ဆိုင်နေရဆဲဖြစ်ပါတယ်ရှင်
။မဆုမြင့်မောင်ပါရှင်။အခုဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေတွေကိုကြည့်ရအောင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့နယ်မှာမင်းညက်နေပိုင်းကပြစ်ခတ်တံတွေကြားရပြီးတဲ့နောက်မှာဒေသခံ10ဦးထက်မင်းဖမ်းဆီးခံရတာရှိတယ်လို့ဒေသခံတွေကပြောပါတယ်။လောလောဆယ်မှာပုံနှကျွန်းမြို့မှာဈေးတွေစတင်ချောင်းတွေပိတ်ထားတယ်လို့စစ်တပ်ကလူညွေးတုံးမြင့်စစ်ဆေးနေတာကြောင့်ဒေသခံတွေကြားမှာလည်းစိုးရိမ်မှုတွေရှိနေပါတယ်။ဒီတဲ့င်းပြေဆောင်ကိုတော့ရန်ကုန်ကပေးပို့ထားတာကိုရန်နိုင်ပြောပြပေးပါအောင်ရှင်
။ရခိုင်လက်နက်ကန်အေအေဖွဲ့နဲ့စစ်ကောင်စီတို့စီရေးတက်မာနေတဲ့ရခိုင်မြောက်ပိုင်းကပုံနှကျွန်းမြို့နယ်မှာမနေ့ကညနေပိုင်းကစစ်သားတအုပ်ကိုအေအေဘက်ကဖမ်းဆီးသွားပြီးနောက်ပြစ်ခတ်တံတွေထွက်ပေါ်လာပြီးဒေသခံတွေကိုဖမ်းဆီးစစ်ဆေးတာတွေရှိတယ်လို့ပုံနှကျွန်းဒေသခံတအုပ်ကပြောပါတယ်
။ဟုတ်ကဲ့ကောမနေ့ကဟိုဟိုဘယ်လိုရှိမလဲ၂နာရီခွဲဝန်းကျင်လောက်မှဟိုကမယတာယုံချေနားလောက်မှာပဲဟိုဖြစ်တယ်ဟိုစစ်သားတယောက်ကိုဟိုကအေကဖမ်းတော့တော့နောက်ပိုက်ဟိုတနေ့ပြည်တင်လေထွက်လာတယ်အဲနောက်ပိုက်တော့ဟိုကကျွန်တော်တို့လည်းအတင်ထွက်လို့မရတော့ဘူးဟုတ်အဲ့ဒါဟိုကညနေမှဖမ်းတော့တော့ကိုညနေဟိုက7နာရီ9နာရီလောက်မှဖမ်းတော့တာဟိုကကြားတလောက်ကတော့ကို6ရောက်လောက်တော့ပြောတယ်ဟုတ်တိတိကျတော့ဘယ်သူမှမတိကျဘူးကို
ဒီကနေ့မနေ့ပိုင်းမှာလည်းပုံနှကျွန်းမြို့ပေါ်မှာလမ်းသွားလမ်းလာတွေမရှိသလိုဈေးတွေနဲ့စာတင်ကြောင်းတွေကိုလည်းပိတ်ထားပြီးတော့တမျိုးလုံးတိတ်ဆိတ်နေတယ်လို့ဒေသခံတူကပြောပါတယ်
။ဒီနေ့မနေ့ကတည်းကဟိုကဈေးတွေအကုန်လုံးပိတ်ထားတယ်။လမ်းမှလည်းလမ်းတော်လမ်းလားဘာမှမရှိဘူး။အကုန်လုံးကိုယ်ဝင်ကကိုကြီးပဲဟိုအေးဆေးကွာကိုပဲဟိုကနေကြတယ်။အပြင်ထွက်ပြီးဟိုကလူစားတာတို့ဘာလို့ဘာမှမရှိဘူး။မျိုးကတော့တိတ်ဆိတ်နေတာပေါ့
။မျိုးပေါ်နဲ့လမ်းစုံလမ်းကွာတွေမှာစစ်ကောင်စီတပ်သားတွေကနေရာယူထားသလိုအိမ်တွေကိုလည်းဝင်ရောက်စစ်ဆေးတာတွေရှိတယ်လို့ဒေသခံတွေဘက်ကပြောပါတယ်။ပေါ်နကျုံးဒေသခံအမျိုးသမီးတဦးကကိုယ်အိမ်မှာကူနေတာတောင်ဘယ်အချိန်လာဖမ်းမလဲဆိုပြီးစိုးရိမ်နေရတယ်လို့ပြောပါတယ်
။အော်ဟုတ်ကူလက်ရှိညီမတို့ပုံသားပြမှာပေါ့နော်အဲ့လိုစစ်တပ်ကဒေသခံကိုဖမ်းနေပြီးတော့ဟိုမြို့ထဲဝင်နေအဲ့လိုဆိုတော့ညီမတို့မြို့ပေါ်ကလူရအကုန်ဘသူမှအိမ်အပြင်မထွက်ရရတော့ဘူး။မလုံးရှုံးပါဘူးအိမ်ထင်းမှာနေရတယ်ဘာလို့ဆိုသူတို့တွေကအမြဲမြို့ထဲဝင်နေလူတွေကိုစစ်တပ်အဲ့လိုမျိုးဆိုတော့အိမ်ထဲကနေလေဖမ်းခေါ်အချိန်ကြီးကိုစီရောက်လာနိုင်ရတယ်အဲ့လိုမျိုးပေါ့အင်းဒီမှာနေရာလေးလုံဆောင်မှုကတိတ်တိတ်ချာမရှိပါဘူ
းဒါပြင်ရသေးတောင်မျိုးနယ်သာစီကုန်းကြေးရွာမှာလည်းဒီကနေ့မနက်ပိုင်းကလေကွင်းတစ်ခုမှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့ ရွာကန်လင်မယားဥဒဏ်ရရှိခဲ့တယ်လို့ရသေးတော်ဒေသခံကိုကျော်မင်းခိုင်ကပြောပါတယ်အ
ဲဒီနေ့မနက်ပိုင်းကပေါ့ရသေးတော်ရဲ့ဟိုအနောက်ဖက်ရှမ်းမှာရှိတဲ့မယူကန်းဒီတော့တာဇေကုန်းကြီးရဆိုတာအဲ့မှာဟိုအသက်50ကျော်ဟိုအမျိုးသားတူရဲ့အမျိုးသမီးတူတို့ဟိုလင်မယားနှစ်ယောက်ပေါ့ကက်တင်ရှိတဲ့ခါမှာဟိုမိုင်းလို့ထင်ရတဲ့ဟာတခုပေါက်ခွေပြီးတော့သူတို့ထိခိုက်တန်ရတာတော့ရှိတယ်အဲ့ဒါအမျိုးသမီးဖြစ်တဲ့ဒီသူဟိုမျက်နှာမှာတော့ဒီတန်ရနေနေများရယ်ဟိုမျက်နှုံးတစ်ဖက်တောင်ထိထွားတဲ့ပုံပဲဟိုအမျိုးသားမှာတော့တိတ်ပြီးပြီးထိုင်နေတာမတွေ့ရဘူ
းစီးရဲတင်းမာနေတဲ့ရခိုင်မြောက်ပိုင်းမှာစစ်ကောင်စီတက်တဲ့ရခိုင်လက်နက်ကန်အေးအဖွဲ့တို့ထိတ်တိုက်တွေ့တာတွေရှိနေပြီးနှစ်ဖက်ညီနိုင်လို့မရတဲ့အခြေအနေရှိနေတယ်လို့ရခိုင်လက်နက်ကန်အေးအဖွဲ့ဘက်ကပြောဆိုထားတာတွေရှိပါတယ်လက်ရှိရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကအင်အားတိုးမြင့်လာတဲ့လုံခြုံရေးတင်းကျပ်စစ်ဆေးတာတွေရှိနေပြီးတော့ရခိုင်လက်နက်ကိုင်တပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေကိုဖမ်းဆီးနေတာတွေလည်းရှိနေပြီးတော့တစ်ဖက်မှာလည်းစစ်ကောင်စီတပ်ဖွဲ့ဝင်တွေကိုအေအဖွဲ့ကဖမ်းဆီးတာတွေရှိနေတာပါစစ်ကောင်စီဘက်ကရခိုင်ပြည်သူတွေနဲ့အေအဖွဲ့ဝင်တွေကိုဖမ်းဆီးနေတာတွေကြောင့်အေအဖွဲ့အနေနဲ့စစ်ကောင်စီတပ်သားတွေကိုဖမ်းဆီးရတာဖြစ်ပြီးတော့ဖမ်းဆီးထားတဲ့အေတပ်ဖွဲ့ဝင်တွေနဲ့ပြည်သူတွေကိုလွတ်ပေးမှသာဖမ်းဆီးထားတဲ့စစ်ကောင်စီတပ်သားတွေကိုပြန်လွတ်ပေးမယ်လို့ပြီးခဲ့တဲ့ရက်ပိုင်းကသတင်းစာရှင်းလင်းပွဲမှာရခိုင်လက်နက်ကိုင်အေအဖွဲ့ရဲ့ပြောခွင့်ရခိုင်သူခါကပြောဆိုထားပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ဘက်အခြေအနေတွေကိုကိုရရင်နိုင်ပြောပြပေးခဲ့တာပါရှင်တစ်ဆက်သေးမှာပဲရှမ်းပြည်နယ်စစ်ရှောင်းစခန်းဘက်လက်နက်ကြီးကြီးကြားခဲ့တဲ့အကြောင်းသတင်းကိုတင်ဆက်ပေးခြင်းပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဇွတ်အောင်စစ်ဆောင်စခန်းအတွင်းကိုလက်နက်ကြီးကြီးကြားရောက်ပြီးတော့ပောက်ကွဲခဲ့တဲ့အတွက်စစ်ဆောင်ဒုက္ခသည်ဦးသေးဆုံးပြီးတော့တဦးကတော့အပြင်းထန်ဒဏ်ရာရခဲ့ပါတယ်စစ်ဆောင်စခန်းထဲမှာစစ်ကောင်စီတပ်ကစစ်ကြောင်းရောက်နေတဲ့အတွက်ဒီကနေ့ညနေပိုင်းအထိကဲဆဲရေးအဖွဲ့တွေလည်းမဝင်ရောက်နိုင်သေးတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းအပြည့်အစုံကိုကိုဝင်းဝင်းပြောပြပေးပါရှင
်လာရှုမူဆယ်ပြည်တော်စုလမ်းမကြီးရဲ့အနောက်ဘက်ကုတ်ခိုင်မြို့ရဲ့အနောက်တောင်ဘက်6မိုင်ခန့်အကွာမှာဒီရက်ပိုင်းတွေအတွင်းစစ်ကောင်စီတပ်တွေနဲ့KIA PDF ပူပေါင်းတက်တွေကြတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီမနေ့7နှစ်လောက်မှာတော့ဇွတ်အောင်စစ်ဆောင်စခန်းအတွင်းကိုလက်နက်ကြီးကြီးကြတာကြောင့်စစ်ဆောင်ဒုက္ခသည်နှစ်ဦးသေဆုံးခဲ့ရကြောင်းဒေသခံတူက VO ကိုအခုလိုပြောပါတယ
်လက်နက်ကြီးနှလုံးကျပါတယ်ကျွန်တော်တို့စစ်ဆောင်ပြည်သူနှစ်ဦးတက်ဆုံးသွားတယ်ပေါ့နော်လက်နက်ကြီးကြောင့်ပြီးတော့နောက်တူကဟိုပြင်းပြင်းထန်ထန်စိုးရင်ရတဲ့အခြေအနေကြီးတန်ရရကွာဒီစုပေါင်းစစ်ဆောင်ထင်ပါလေစစ်ကောင်စီစစ်ကြောင်းတွေဝင်နေလို့အလောင်းလည်းမကောက်နိုင်သေးပါဘူးခုခါဘက်ကနေကိုဖို့လူမှုကွန်ရက်ရဲ့အပြင်အဖွဲ့ကြီးဘာသာရေးအဖွဲ့ကြီးရဲ့လည်းဒီစစ်ကြောင်းတွေကဒီဘက်မှာပြေးမဝင်တော့လေမာလူနာရောလည်းကျွန်တော်တို့ဆေးကုသဖို့အချိန်ကြီးပို့ဆောင်ဖို့ခက်ခဲနေပါတယ
်ဇွတ်အောင်စစ်ဆောင်စကန်ဟာကာလန်ရွာနဲ့ဆက်ဆက်တည်ရှိနေတာပါပြီးခဲ့တဲ့ရက်ပိုင်းတွေကဟိုနောင်နဲ့ကုန်းချမ်းရွာတွေဘက်မှာတိုက်ပွဲတွေဖြစ်တာရှိခဲ့ပေမဲ့ကာလိုင်နဲ့ဇွတ်အောင်စကန်ဒီမှာတိုက်ပွဲဖြစ်တာမရှိကြောင်းလည်းပြောပါတယ
်ဆစ်ဆောင်ထင်းမှာတော့တိုက်ပွဲဖြစ်တာမရှိဘူးဗျမနေ့ကတော့ဒီကာလိုင်နဲ့၃မိုင်ဝန်းကျင်တော့ဝေးရင်ညာမှာတိုက်ပွဲဖြစ်တာရှိဘူးနောင်နဲ့ကုန်းချမ်းမြာဝန်းကျင်မှာ
လောလောဆယ်မှာတော့ဇွတ်အောင်ဆစ်ဆောင်စကန်ကပြည်သူအများစုဟာစကန်ပြင်ပမှာတင်းရှောင်နေပြီးမိုးကာနဲ့ရိတ်ခါအတွက်အခက်အခဲရှိနေကြောင်းလည်းပြောပါတယ်တခြားဒေသခံတွေကတိုက်ဆုံသူတွေကဒေါ်နန်လိုင်နဲ့မတ်ဒေါင်တော်တို့သားမိဖြစ်ကြောင်းနဲ့စစ်ကောင်စီစစ်ကြောင်းကတိုက်ပွဲမဖြစ်ပဲလက်နက်ကြီးနဲ့ရန်ပစ်တာဖြစ်တယ်လို့လည်းပြောဆိုပါတယ်။ကုတ်ခိုင်မျိုးကန်တွေကတော့ကုတ်ခိုင်ပြူဟာကုန်းကလက်နက်ကြီးပစ်ခတ်တဲ့တန်တွေဒီနေ့အထိကြားနေရကြောင်းပြောပါတယ်။ဇွတ်အောင်စခန်းတွင်ကြားရောက်တဲ့လက်နက်ကြီးကြီးဟာဘယ်အဖွဲ့ကပစ်ခတ်တယ်ဆိုတာကိုတော့တရားအတိမပြုနိုင်သေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။ကုန်းချမ်းနဲ့ဟိုနောင်ရွာနီးကကုန်းစာရွာသားတို့ကတော့လက်ရှိသူတို့ဒေသမှာစီးရဲတင်မာမှုတွေရှိနေပြီးသတိနဲ့နေထိုင်နေရကြောင်းပြောပါတယ်။
ကိုလိုလိုချင်တော့အချိန်ကတော့တင်းမာတယ်လို့တော့ဒီတော့ရခြားတယ်သူတို့ကဒီတချို့အဒီရွာဒီကတော့ဒီခက်ဖို့ရနောက်ပြီးတကယ်လို့တမကြီးကြီးချလာရသူတက်ပဲချည်ရစစ်တင်ထားဖို့ရအမီပြေးတယ်လေခြားတယ
်ကုခိုင်မြို့နယ်အတွင်းတိုက်ပွဲတွေဟာပြီးခဲ့တဲ့အင်္ဂါနေ့လောက်ကစတင်ဖြစ်ပွားနေခဲ့ပြီးစက်တာပရင်းနေ့ကလည်းကုန်းချမ်းကျေးရွာမှာလက်နက်ကြီးကြီးချတာကြောင့်ရွာသားအထူးထိခိုက်ဒဏ်ရာရခဲ့ပါတယ်ဇွတ်အောင်စစ်ဆောင်စခန်းဟာ2012ခုနှစ်လောက်ကမြန်မာစစ်တပ်နဲ့ KIA တိုက်ပွဲကြောင့်တင်းရှောင်နေရသူတွေအတွက်ခရစ်ယာန်ဘာသာရေးအသင်းတွေကဖွင့်လှစ်ထားခဲ့တဲ့စခန်းဖြစ်ပါတယ်။ဒီစစ်ဆောင်စခန်းမှာဒုက္ခသည်250လောက်နေထိုင်နေတာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုခိုင်မျိုးနဲ့စစ်ဆောင်စခန်းမှာလည်းနေကြီးကြီးကြားခဲ့တာနဲ့ဒီစစ်ဆောင်ဒုက္ခသည်တွေရဲ့အခက်အခဲတွေကိုတော့ကိုဝင်းမင်းပြောပြပေးခဲ့တာပါရှင်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပိတ်သက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါရရှင်။ အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ် email သတင်းတော်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းတော်တောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချင်းကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့တောက်ကြညရေဒီယိုရုပ်သံအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ရန်ကုန်တိုင်းလိုင်တာယာမြို့နယ်မှာဒီကနေ့ဇွန်လ18ရက်စနေနေ့ကစပြီးတော့စိုက်ကယ်နဲ့ဘက်ထရီဆက်ဘင်းစီးနင်းခွင့်မပြုတော့ဘူးလို့ရက်ွက်အုပ်ချုပ်ရေးအဖွဲ့တွေကလိုက်ပြီးတော့အတည်ပြုပါတယ်။စိုက်ကယ်နဲ့ဘက်ထရီဆက်ဘင်းစီးတာကိုတွေ့ရင်ဥပဒေအရအရေးယူသွားမယ်လို့ကြေညာထားတဲ့အကြောင်းလဲဒေသခံတွေကပြောပါတယ်။ဒီအကြောင်းပြေဆုံးကိုတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူထွေးပြောပြပေးပါရှင်။
လိုင်တာယာမျိုးနယ်ထဲမှာစိုက်ကယ်နဲ့ဘက်ထရီဆက်ဘင်းတွေကိုလုံးဝစီးနင်းခွင့်မပြုတော့ဘူးလို့ရက်ကတချို့ကလမ်းမတွေပေါ်မှာရက်ွက်အုပ်ချုပ်ရေးအဖွဲ့ကလော့စပီကာနဲ့လိုက်အော်သတိပေးနေတယ်လို့မြို့ခံတွေကပြောပါရယ်ဒီကနေ့ဇွန်လ18ရက်တောက်ကြနေ့ကစပြီးမစီရတော့ဘူးလို့အခုလိုသတိပေးလိုက်အော်နေတာပါ
ဒီတော့ရေးယူသွားပြီးကြာအတိအသေးကိုညာပါပြီ
cycle battery ဆက်ဘင်းစီးရသူတွေ့ရှိရင်ဥပဒေအရထိရောက်ရောက်ရေးယူသွားမယ်လို့နီးစက်ရာသတိပေးမှုတွေရှိနေတယ်ဆိုတော့ကိုလည်းနောက်မြုပ်ကန်တယောက်ကပြောပါတယ
်ကျွန်တော်ရက်ွက်ကြလိုက်မော်ဟိုဒီလိုမျိုးပေါ့ဟိုအချို့တွေပါနေတော့ဟိုကရင်းနေတဲ့ပတ်သက်နေတဲ့လူလမ်းကိုဖုံးဆက်တော့သတိပေးတာပေါ့နော်ရင်းနေတဲ့လူလမ်းကိုဖုံးဆက်ပြီးတော့ကိုနဲ့တွေ့ရတဲ့သူကိုလည်းလမ်းမီပြောလိုက်ပြောလိုက်ပါအဲ့ဒါပဲလို့ပြောတယ်အနောက်ဆက်အဲ့ဒီဆက်ပြီးတော့တန်ကြဲလေးကိုဒီရောက်ပေါ့နော်ဘယ်သူမျက်နှာမှမထောက်ဘဲနဲ့အကုန်လုံးဖမ်းမယ်ဆိုတဲ့ဥစ္စာပဲလိုက်ပြောတယ်ဒီဝန်ထမ်းတွေတော့မှပဲမရဘူးပေါ့အဲ့လို
စိုက်ကယ်နဲ့ဘက်ထရီဆက်ဘင်းကိုဘာကြောင့်စီးနင်းခွင့်မပြုတဲ့လဲဆိုတာကိုတော့ဒေသခံတွေအနေနဲ့ရှင်းရှင်းလင်းလင်းမသိကြပါဘူးလိုင်တာယာမျိုးနယ်အတွင်းကဆက်ယုံလှုပ်သားနဲ့အဆောင်နေသူတွေအခြေခံလူရန်းစားအများစုရှိတဲ့နေရာတွေမှာစိုက်ကယ်ဆက်ဘင်းနဲ့သုံးဘင်းအငှားဘေးတွဲတွေကိုသာအတိအကျချပြီးတော့တွာလာနေရတာပါအခုလိုစီးနှင်းခွင့်မပြုရုတ်တရက်ကန့်သက်လိုက်တာအကြောင်းမလို့အခက်တွေ့နေတဲ့သူတွေလည်းရှိပါတယ်။အရေးယူခံရမယ်လို့သတိပေးထားပေမဲ့လို့လည်းသွာလာရေးအခက်ခဲကြောင့်အာဏာပိုင်တွေကိုရှောင်တိမ်ပြီးသွာနေရတဲ့အခြေအနေကိုဒေသခံတို့ကအခုလိုပြောပြပါတယ်
။အသွာလာကတော့ဒီလိုပဲဟိုစိုက်ကယ်နဲ့သွာလို့ရမှဖြစ်တဲ့အလုပ်ကဟိုလောက်သမားကြတော့ဒီလိုပဲခွေရှောင်ပတ်ပြီးတော့သွာကြဒီနေ့မနေ့ပိုင်းမှာတော့အခန်းစီစတာရတယ်မတွေ့သေးဘူးကြည့်လား။နေ့ပိုင်းနဲ့ပူလာပဲတော့မတွေ့ဘူး
။ရက်ွက်ထဲကလမ်းပေါ်တွေမှာစိုက်ကယ်ဘက်ထရီဆက်ဘင်းစီးနေတဲ့သူပုံမှန်ထက်စာရင်ဒီကနေ့မှနေသွားတယ်လို့ပြောပါရယ်စိုက်ကယ်ကိုသုံးဘင်းတွဲထားတဲ့အငှားရင်လေးတွေလည်းသူတို့ဂိတ်တွေမှာတိတ်မရှိတော့ဘူးလို့ဒေသခံတို့ကပြောပါရယ
်သွားတော့သွားနေပါလေဒီနေ့ကတော့သွားတော့သွားနေကြတာပဲနေတော့နေသွားတယ်စိတ်တော့မသွားကြတော့ဘူးခင်ဗျနည်းနည်းတော့ရှိသေးတယ်ဗီဒီယိုလေးတွေကဆွဲတော့ပြောတယ်အရင်ကတော့မဆွဲကြတော့ဘူးနေတော့နေသွားတယ
်စစ်တပ်အာဏာသိမ်းပြီးတဲ့နောက်လုံခြုံရေးတရားဥပဒေစိုးမိုးရေးနဲ့နေမြေအေးချမ်းတာယာရေးအတွက်ဆိုပြီးလိုင်တာယာမြို့နယ်ကိုစေအုပ်ချုပ်ရေးနယ်မြေအဖြစ်2021ခုနှစ်မတ်လ14ရက်နေ့ကစပြီးသတ်မှတ်ခဲ့တာပါစေအုပ်ချုပ်ရေးသတ်မှတ်ထားတဲ့ဒီလိုင်တာယာမြို့နယ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကလူနေအိမ်နဲ့အဆောင်တွေကိုပါညဘက်အချိန်တွေမှာပါစစ်ဆေးရှာဖွေတာတွေရှိနေတယ်လို့တစ်ဖက်မှာလည်းကျူးလွန်သူမပေါ်တဲ့ခိုးဆိုးလူရဲနှိုက်တာတွေကလည်းရှိနေပါတယ်ရှင
်ရန်ကုန်တိုင်းလိုင်တာယာမြို့နယ်မှာစိုက်ကယ်နဲ့ဘက်ထရီစက်ဘင်းတွေစီးကွင်းမပြုတော့တဲ့အကြောင်းကိုမက်ခင်ဖြူထွေးပြောပြပေးခဲ့တာပါရှင်။ VOA American တန်ရဲ့တောက်ကြညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းဒိုမီတာ32နဲ့51အပြင် VOA ရဲ့ Facebook စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်တွေမှာတော့ဒီတောက်ကြနေတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေထဲမှာအမျိုးသမီးကဏ္ဍသုဒ္ဓဆုံလင် American တခွင်သိပ္ပံနဲ့နည်းပညာကဏ္ဍဒီအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခ ခလုတ်တစ်ချက်နှစ်ယုံနဲ့ကဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းဘဲနေရာကပဲဖြစ်ဖြစ် VOA Plus application ကိုဒေါင်းလုဒ်ရယူပ
ါ။မင်္ဂလာညချမ်းပါရှင်။ VOA ရဲ့တောက်ကြညပိုင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုကျွန်မတို့ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website burmese.voanews.com တို့ကလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုတော့တောက်ကြညတိုင်းတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေကသုဒ္ဓဆောင်လင် American တခွင်အစီအစဉ်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုမထုတ်လွှင့်ပေးခင်မှာအရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာဖမ်းဆီးနှိပ်စက်တပ်ဖြတ်မှုတွေနဲ့အသက်အန္တရာယ်ဆိုးရင်ရတဲ့အခြေအနေတွေကြောင့်တိုင်းပြည်ကနေထွက်ခွာရပေမဲ့နေရက်ပြန်ခွင့်ရဖို့မျှော်လင့်ချက်အပြည့်နဲ့ရပ်တည်နေထိုင်တယ်လို့ဒုက္ခသည်အမျိုးသမီးတော်တော်များများကပြောပါတယ်။ဒုက္ခသည်ဘဝနဲ့အခက်အခဲအမျိုးမျိုးကြုံရပေမဲ့စိတ်ဓာတ်မကျပဲတိုင်းပြည်ငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြန်လည်ရရှိရေးအတွက်တစ်ဖက်တစ်လမ်းကနေပံ့ပိုးပါဝင်နိုင်မှုကြိုးစားနေတယ်လို့လည်းသူတို့ကပြောပါတယ်။ဒီလိုဒုက္ခသည်အမျိုးသမီးတွေကြုံတွေ့ရတဲ့အခက်အခဲစိန်ခေါ်မှုတွေဘလို့ကြံ့ကြံ့ခံကြော်လွှားရပ်တည်ကြတယ်လဲဆိုတာတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးစူးစီးတင်ဆက်ပေးထားပါတယ်ရှင်။
There's a path we must choose sometime. Gotta stand up and fight sometime.
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းဥယျာဉ်စွန့်ခွာထွက်ပြေးကြရတဲ့ဒုက္ခသည်9သိန်းကျော်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။အများစုကပြည်တွင်းမှာပဲဥယျာဉ်တွေကိုစွန့်ခွာထွက်ပြေးနေကြရတဲ့သူတွေဖြစ်ပြီးတော့နေဆက်ဖြတ်ကျော်ပြီးအိမ်နီးချင်းနိုင်ငံတွေကိုရောက်လာကြတဲ့သူတွေလည်းတောင်းကနန်းနဲ့ချီရှိပါတယ်။အိမ်နီးချင်းထိုင်းနိုင်ငံနေဆက်ဒေသတွေကိုထွက်ပြေးတင်းရှောင်လာကြသူတွေကအများစုဖြစ်တယ်လို့ပဲဒီထဲမှာ CDM ရထားဝင်တဲ့မဆုလည်းပါပါတယ်
။ရန်ကုန်မှာ CDM နေစာလုတ်တော့မဆုတော့ရထားဝင်နှန်းနေအလုံးစုပြီးတော့လုတ်ကြတယ်။တော့မဆုပါဘို့မြေပြင်တပိတ်တွေတောက်လျှောက်လှုပ်ရှားခဲ့တယ်။2022ခုနှစ်လုံးဝမှာဖွဲဒီအကုန်လုံးဖမ်းခံရတယ်။အဖမ်းခံတော့ဒီမြဝတီမှာကျင်ရတယ်သူတရင်နေမှာထဲတဲ့နမည်နဲ့ပေါ့နော်။ထဲတော့အာနဲ့ဒီပြင်ရင်ပြင်နေတဲ့ဟိုကပြေးလာပြီးတော့အလူမီနီနဲ့ရက်40အမြောက်မှာပေါ့နော်တိုက်ပွဲဖြစ်တယ်ပြင်ပြင်းမှာတိုက်ပွဲဖြစ်တော့အာဒီဇင်ဘာ14ရက်နေ့မှာတိုက်ပွဲဆက်ဖြစ်တယ်ဆက်ဖြစ်တော့အဲ့ရက်နေ့ရှောင်းရတာပေါ့နော်ရှောင်းရင်းနဲ့ပဲတောင်းရင်းမြစ်ပြီးမှရှိရဲနွားချန်လေးကိုမြစ်ကိုကူးပြီးတော့ပေါ့နော်အဲ့လိုမျိုးလာခဲ့ရတယ်ပေါ့အခက်ခဲတွေကတော့အများကြီးပဲနွားချန်ထဲမှာလည်းရက်တွေအများကြီးနေခဲ့ရတယ်ပေါ့နော်နေကြီးတွေတည်းမှာပဲအဲ့လိုအိတ်ခဲ့ရတာပေါ့အနှံ့ကတည်းကအရန်ဖြစ်တဲ့ခါကျတော့ဒီလက်နက်ကြီးတွေကြီးကြံနေအိုက်ကြတယ်မှာပဲဒီလိုပဲပြီးလွားခဲ့ပြီးတော့နေခဲ့ရတာပေါ့
မြန်မာပြည်တွင်းမှာဘယ်လိုမှဆက်နေလို့မရတော့တဲ့အခြေအနေကိုရောက်မှသာထိုင်းနိုင်ငံဘက်ခြမ်းကိုထွက်ပြေးလာခဲ့တာဖြစ်ပြီးအသက်လူပြီးခဲ့ရတာဖြစ်တယ်လို့မဆုကပြောပြပါဗျ
။အသက်မတည်လို့ကံကောင်းမယ်တောင်းရင်းကြီးရေတက်တဲ့အချိန်ကူးခဲ့ရတဲ့အချိန်မှလေလူတွေကအရန်များတယ်ကျိုးလေးတစ်ချောင်းနဲ့ဝယ်အားပြုပြီးတော့ကူးခဲ့ရတဲ့အချိန်ဆိုတော့လေအဲ့ချိန်မှာခလေးကလည်းနှစ်ယောက်ဆိုတော့သူတို့ကလည်းတစ်ခါမှတွေ့ကြုံမရှိသေးတဲ့နှစ်ဆက်နေကြိုင်းရင်ကိုသူတို့ကအရန်ကြောက်နေဟိုအငယ်လေးကငိုတာပေါ့နော်ငိုပြီးတော့အမှတမ်းမိမြောက်မျောသွားတာမျောသွားတော့ဖခင်ကလည်းအကြီးကောင်ဝယ်ကင်ထားတာဆိုတော့တမ်းမိမြောက်လုံးမျောသွားအမှ PDF ခလေးလေးတွေကလေကျွန်တော်တို့တမ်းမိကဲကဲလို့မတည်တာအဲ့လိုမျိုးအခက်ခဲတွေအများကြီးပဲရှိခဲ့တယ်တော်တော်ချင်းနေဆိုးခဲ့တယ်အများကြီးပဲဟိုကလက်နက်ကြီးအိမ်ဒင်းလာကြတာတွေရောအဲ့ဒီစစ်ဆောင်တော့လေလက်နက်ကြီးကြတာနှလုံးတွေတောင်လေပွင့်ထွက်မတတ်တောင်ခံစားရတယ်ဒီအတန်ကြီးအရန်ပြင်းတော့လေအိမ်ကြီးပါလှုပ်အဲ့လိုမျိုးဖြစ်ခဲ့တယ်အများကြီးပဲ
နေဆက်တစ်ဖက်ထိုင်းနိုင်ငံကိုရောက်ပြီးချိန်မှာတော့အသက်အန္တရာယ်အတွက်မစိုးရင်ရတော့ပေမဲ့လေအခက်ခဲတွေကတော့ရှိနေသေးပါမတ်စုလိုပဲမြန်မာနိုင်ငံအတွင်းအာဏာရှင်စန့်ကျင်လှုပ်ရှားမှုတွေမှာပါဝင်ခဲ့ပြီးမြန်မာစစ်တပ်ရဲ့နှိမ်နှင်းမှုတွေကြောင့်ပြည်တွင်းမှာပဲလူတွေနဲ့ချီထွက်ပြေးခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ကုန်ပိုင်းကမှထိုင်းနယ်စပ်မဲဆောက်မြို့ကိုရောက်လာခဲ့တဲ့တက်ကြွလှုပ်ရှားသူလူငယ်အမျိုးသမီးမတ်သစ္စာကလည်းသူကြုံတွေ့ရတဲ့အခက်အခဲတချို့ကိုအခုလိုပြောပြပါဗျာ
။မြန်မာနိုင်ငံဘက်ကဆက်ဆောက်လို့ရှိရင်တော့အလုံးလုံးနဲ့အနေထားတော့ရှိတယ်။ဒါပေမဲ့တခါကြတော့လို့ဆိုတော့ဒီဘက်ကတရားမဝင်လာနေရတဲ့လူတွေဖြစ်တဲ့အခါကျတော့ထိုင်းရဲနဲ့ထိုင်းထောက်နိုင်ရေးတွေဆောင်ကြည့်မှုတွေလည်းရှိတယ်။အဓိကကညီမတို့မှာတရားမဝင်ဆိုတဲ့ဟာဖြစ်တဲ့အခါကျတော့ထိုင်းရဲဘက်မှာတော့ကြောက်ကြတယ်ပေါ့နော်။အသက်အန္တရာယ်မစိုးရင်ရဘူးပေါ့ဆိုတော့ကျွန်တော်ဒီစီးပွားရေးဆောင်လူတွေအချင်းချင်းလည်းပြောနေကြစကားရှိတယ်ဟိုဘလို့ပဲဒီမှာဖမ်းခံရတယ်ပဲပြောပြောထောက်ချမ်းကောင်မလိုမျိုးစကားစကားဖမ်းမိွားလို့တတ်တာမျိုးတွေစကြောရေးမှာဟိုနှိပ်စက်တာမျိုးတွေတော့မဖြစ်တော့ဘူးပေါ့နော်အနည်းဟိုအလွန်ဆုံးထိုင်းချုပ်ရောက်တယ်အဲဒါတော့ပါပဲဟုတ
်သူ့အတွက်ကတော့ဒ ဒီလိုအခက်ခဲတွေထက်မြန်မာပြည်ကိုတော်တော်နဲ့ပြန်ခွင့်မရမှာကိုပဲပို့ပြီးတော့စိုးရိမ်နေလို့လည်းမတ်သစ္စာကပြောပါတယ
်။ဒါအနေနဲ့ပြောရမယ်ဆိုရင်တော့အဲ့ဒီဟာရီချက်စာလို့ရှင်ပို့ပြီးတော့စိုးရိမ်တာတော့ဒီမင်းဆောင်မှာအကြာကြီးဖြစ်သွားမှာစိုးရိမ်နေဒီလိုမျိုးအကြာကြီးတော့လည်းဆက်ပြီးတော့လုံနေချင်းလေးတဲ့လူငယ်တွေပဲဆိုတဲ့အခါကျတော့ဟိုတနည်းတစ်ဖုံတော့ပြင်းပြင်းပြန်ပြီးတော့ဒီရင်းမှာလှူရှားမှုတွေမလုပ်ရမှာတော့အဲ့စိုးရိမ်ချက်တော့ရှိတယ်ပေါ့နော်ပို့ပြီးစိုးရိမ်တာတော့ဆိုအဲ့ဒီဟာပေါ့ဆက်ပြီးတော့တော်လိုင်းကိုဆက်ပြီးလောက်ခွင့်မြတ်မှာရောင်းမှာကြံခဲ့တဲ့ကိုယ့်ရဲ့ဒီကြီးကရဲဘော်တွေအတွက်ဒီဘက်ကိုရောက်လာတဲ့လူတွေများတဲ့အတွက်ကိုအားရော့သွားမှာဆိုအဲ့ဒီဆိုရင်ချက်ကတော့ပို့ပြီးရရှိပ
ါဒုက္ခတွေဆိုတဲ့အတိုင်းဒုက္ခတွေရှိနေမှာမှန်ပေမဲ့လို့စိတ်တက်ခွန်အားမကြအောင်ကြိုးစားရတယ်လို့လည်းသူကပြောပါတယ်ပြည်တွင်းမှာပဲစားဝင်နေရေးအခက်ခဲတွေနဲ့အသက်လူပြီးအိုရင်စွန်ကွာထွက်ပြေးနေကြသူတွေထက်စားရင်သူတို့အခြေအနေကအများကြီးကောင်းနေသေးတာကိုနားလည်ပြီးလူလူတိုက်ပွဲအောင်မြင်တဲ့အထိတက်နိုင်တဲ့ဘက်ကနေဆက်ပြီးပံ့ပိုးပါဝင်သွားမယ်လို့လည်းမတ်သစ္စာကပြောပါတယ်
။ဒုက္ခတွေဖြစ်ရဟုတ်လို့အဲ့ဒါတော့ညင်းလို့မရဘူးဆိုတဲ့အခါကျတော့လက်တလုံးဟိုစိတ်ခံစားချက်ကတော့အဓိကအခက်ခဲဆုံးကတော့ဟိုမိသားစုလွမ်းကြပါတော့။မိဘနဲ့အတူနေရတဲ့လူငယ်တွေဖြစ်တဲ့အခါကျတော့အဓိကတော့မိဘကိုလွမ်းတယ်။ဆိုတော့ဒါနဲ့လည်းဘာလို့သွားပြီးတော့အာယူပြီးရှေ့ဆက်ရလဲဆိုတဲ့အခါကျတော့ကိုယ့်လူမျိုးကိုထက်ငယ်တဲ့တခြားလူငယ်ရှိတယ်အခုမှ16 15 16 19လေးကသူတို့ဆိုအကတာရဲဘော်ရှိရဲသူတို့ဆိုလို့ရှိရင်တော့တဲတောင်ထဲမှာနေရတာမျိုးရှိရဲမိသားစုနဲ့အဝေးနေရမျိုးရှိရဲဆိုတဲ့ဟာမျိုးတွေအဲကိုရဲဘယ်လိုပြောရမလဲဒီလူတို့တလိုင်းမှာပါနေကြတဲ့လူငယ်ချင်းချင်းကိုပြောင်းပြီးနှိုင်းရှင်တာပေါ့နော်သူတို့တော်မှပဲဟိုဒီလူမျိုးပါဆက်ပြီးတော့ပါဝင်နေကြတာငါတို့ကအနည်းဆုံးတော့အဲဒီမဲဆောက်ရောက်နေရဲလုံလုံနဲ့နေရာတော့တော့ရှိနေတယ်ပေါ့နော်ဆိုတော့အဲ့အတွက်အကုန်လုံးမိမိနေရာနဲ့ရှေ့ဆက်သွားမှရမယ်ဆိုတဲ့ဟာမျိုးပေါ့နော်ငါတို့ဒီဘက်မှာဟိုဒုက္ခတွေဖြစ်နေရောက်နေလဲရနိုင်တဲ့ဘက်ကနေပံ့ပိုးသွားကြမယ်အဲ့ဒီအတွေ့အမြင်နဲ့ရှေ့ဆက်လို့ရတယ်ပေါ့နော
် CDM လှုပ်ရှားမှုမှာပါဝင်တဲ့မိရထားဝင်တဲ့မတ်စုကလည်းလက်ရှိထိုင်းနိုင်ငံမှာအခက်အခဲရှိတယ်ဆိုပေမဲ့လို့မြန်မာပြည်ပြန်လို့မရသေးတဲ့အခြေအနေမှာတော့ထိုင်းနိုင်ငံအတွင်းမှာပဲဆက်နေပြီးတက်နိုင်တဲ့လှုပ်ရှားမှုတွေမှာပါဝင်သွားမယ်လို့ပြောပါတယ
်ငကိုမူရင်းဆွဲဆန္ဒရတော့နော်ကိုမြန်မာပြည်ပဲကိုပြောတာပေါ့နော်ဒါပေမဲ့လည်းဝင်လို့မရတဲ့အခြေအနေနဲ့ဆိုတော့အခုလက်ရှိဒီနိုင်ငံမှာပဲနေပြီးတော့ပေါ့နော်တော်လိုင်းကြီးအတွက်ဘာတွေထပ်ပြီးလုပ်ရမလဲပေါ့နော်အဲ့လိုမျိုးပဲစဉ်းစားနေပါလေရှင်ဟိုအရင်လဲဒီလိုပေါ့နော်မြေပြင်တပိတ်ကြီးလှုပ်ရှားဖို့တော့ကိုရန်ကုန်လူတွေနဲ့ချိတ်ဆက်ပြီးတော့လုပ်နေတော့တခြားနိုင်ငံတကယ်လို့မှသွားခဲ့လို့ရှိလို့ရှိရင်ပေါ့နော်ကိုဆက်လုပ်နိုင်မလားအဲ့ဒါလည်းတွေးသေးတယ်ပေါ့နော်ခလေးနှစ်ယောက်လည်းရှိတော့သူတို့ပညာကြီးလည်းတွေးတော့လက်ရှိဒီမှာလည်းခလေးနှစ်ယောက်ကြောင်းထားထားတယ်ဆိုတော့ပေါ့နော်ဟိုတွိုင်းရင်ဒီထက်ပိုကောင်းမလားလို့တော့တွေးမိကြည့်တယ်ပေါ့နော်ဒီနေ့အိမ်နိုင်ငံသားပေါ့တတိယနိုင်ငံကိုတွေးမိကြည့်ပေမဲ့လည်းဟိုတော်လန်ကြီးတော့ပေါ့တာသမီတော်နဲ့ပဲဒီမှာပဲဆက်နေဖို့ပဲဆုံးဖြတ်ထားပါတယ်ရှင်ဟုတ်အပြန်လို့ရမယ်ဆိုရင်တော့အရန်ပြန်ကြမှာလေရှင်ဟုတ်ကဲ့
ဘယ်နေရာဘယ်ဒီသားမှာပဲဖြစ်ဖြစ်အခက်ခဲတွေကတော့လူတယောက်ချင်းစီရဲ့အခြေအနေပေါ်မှာမူတည်ပြီးတော့ကြုံကြရတာပါပဲမက်သစ်စာနဲ့မက်ဆုလိုလူနေဆက်ဒေသတွေမှာရောက်နေကြတဲ့သူတွေအတွက်အခက်အခဲတွေရှိတယ်လို့အချင်းနေအမျိုးမျိုးကြောင့်ကတိယာနိုင်ငံတွေကိုထွက်ခွာလာခဲ့ရပြီးတဲ့နောက်မှာနေရာသစ်မှာအခက်အခဲကြုံရသူတွေလည်းအများပြားရှိပါတယ်။အာနာသိမ့်မှုနောက်ပိုင်းထိုင်းမြန်မာနယ်စပ်ကနေတဆင့်အမေရိကန်ပြည်ထောင်စုကိုရောက်လာခဲ့တဲ့မက်မီဘဲချူကတော့သူ့ရဲ့အထွေထွေကိုအခုလိုပြောပြပါဗျ။
တကယ်ကိုကလေဒီလိုလာဖို့လည်းအစီအစဉ်မရှိဘူး။ဟိုဘာမှပြည်ထဲကနေအဖမ်းမခံရအောင်အသက်မခံရအောင်ဒါပေမဲ့ဘက်ကိုရွှေ့လာတယ်ဘက်ဆောက်ရောက်လာတယ်အဲ့ဒီကနေမှနေလို့အဆင်မပြေလို့လုံချုံရဲအတွက်ခက်ခဲဖြစ်လို့ဆိုတော့လူအခွင့်ရအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ဒါ6လတင်ခဲ့တယ်တင်ခဲ့ပြီးတဲ့အပေါ်မှာမှသူကဒီ humanitarian parole visa ပေးတယ်ပေါ့နော်ဆိုတော့အဲ့ဒီအစီအစဉ်နဲ့အဲကြောက်လာခဲ့တာပေါ့ဆိုတော့အဲ့ဒီခါကျတော့မျိုးတို့ကတကယ်ကျတော့ဟိုရှောက်တာရှောက်လိုက်တာဟိုလုံချုံရဲအရာစိုးရိမ်လို့ပေါ့နော်ရှောက်လိုက်တာပဲရှိတယ်ဒါပေမဲ့ဘာ information မှောင်မရတာဟိုရှောက်တဲ့အချိန်လုံးကလည်းဘယ်တော့ကြာမလဲလည်းမသိဘူးပဲအချိန်သွားရမလဲမသိဘူးရှောက်ပြီးသွားရင်ဘယ်လိုဖြစ်မလဲဆိုတာလည်းဘာမှမသိဘူးအဲ့ဒီမှာရှောက်လိုက်တယ် visa ရပြီမဲ့လည်းကျွန်တော်တို့ကမထွက်ခေရဲ့အဖြစ်ကိုဘယ်ရက်ထွက်ရမလဲမသိဘူးဖြစ်နေတာဟိုသူကထွက်ဆိုထွက်လိုက်သူကလောက်ခေါ် walk လိုက်သွားတယ်အဲ့လောက်ပဲကိုယ်ကတိတယ်ကျွန်တော် information ဘာမှမရ
လုံချုံရေးအရာရေးပေါ်အခြေအနေတစ်ခုအောက်မှာလူသားချင်းစာနာကူညီတဲ့အနေနဲ့ထုတ်ပေးတဲ့ဒီဗီဇာဟာတတိယနိုင်ငံတစ်ခုမှာလာရောက်အခြေချတဲ့ဒုက္ခတွေခိုးလုံနေထိုင်ခွင့်အစီအစဉ်နဲ့တော့မတူပါဘူး။ယာယီပြောင်းရွှေ့နေထိုင်တဲ့သဘောသာဖြစ်တာမို့အမြဲတမ်းနေထိုင်ခွင့်နဲ့တရားဝင်အလုပ်လုပ်ခွင့်မရတာကြောင့်လဲဒီဗီဇာနဲ့လာတဲ့ဒုက္ခတွေဟာနိုင်ငံသစ်မှာအခက်ခဲပိုပြီးတော့များတတ်ကြပါတယ်။ဒါပေမဲ့ဆရာနာရှင်လက်အောက်ပြည်တွင်းမှာနေထိုင်နေကြတဲ့သူတွေထက်တော့အများကြီးပိုကောင်းတဲ့အခြေအနေပါလို့မမေဘဲသူကပြောပါတယ်။
အမေဘာကကြတော့ဒီမှာရောက်တယ်သူတို့နဲ့ရှင်လို့ရှင်ဘာမှအခက်ခဲဘာမှပြဿနာဟိုအဲ့လောက်မရှိဘူးပေါ့နော် ဒီမှာဆိုရင်အဖက်ခံရမှာမကြောက်ရအောင်အသက်ခံရမှာမကြောက်ရအောင်ပေါ့နော်ဟိုမှာကြာတော့နေ့စဉ်ရဲ့ဆက်ကျွန်တော်တွေရင်းနေပူနေရတယ်ဘယ်အချိန်လာဖမ်းမလဲဘယ်အချိန်တက်မလဲဘယ်အချိန်ရဘုံကြသွားမလဲဆိုတော့စိတ်တွေအများတန်းဖြစ်နေတယ်ပေါ့နော်ဒါပေမဲ့လည်းပဲကျွန်တော်ကဒီတိုက်ပွဲကိုကျွန်တော်တို့အောင်မရမယ်ဒီလူဦးတော်လည်းကျွန်တော်တို့စခဲ့တာကျွန်တော်အောင်မယ်အောင်ရမယ်ဆိုတော့ YouTube channel နဲ့ကျွန်တော်တို့စရတာဆိုတော့ဒီအပေါ်မှာကျွန်တော်တို့အခက်အခဲတွေရှိတယ်ဘယ်နေရာဘယ်ဒေသပြရောက်လဲပဲရှိနေအောင်ပါပဲပေါ့နော်ဒါပေမဲ့လည်းကျွန်တော်တို့ဒါကိုစိတ်အားငယ်စိတ်ပြည့်ပြီးတော့ဒါကိုကြောခိုင်းသွားပြီးတော့မှစိတ်လက်လျှော့လိုက်လို့မရဘူးပေါ့နော်ကျွန်တော်တို့ရဲ့နောက်မျိုးဆက်တွေအတွက်နိုင်ငံတနိုင်ငံလုံးအတွက်ပေါ့နော်ဒါကျွန်တော်တို့ဆက်ပြီးတိုက်ပွဲဝင်ရအောင်မယ်လို့ကျွန်တော်မြင်တယ်ကိုအသက်ရှင်နေသေးတယ်ဆိုတာကခုမှတော်ဝင်ရှိနေသေးတယ်ပေါ့နော်ကိုလုံနိုင်တဲ့အပိုင်းရှိအောင်ပါပဲကိုလုံလို့ရတာလုံရမယ်ဆိုတဲ့စိတ်ပေါ်တော့ပြန်ပြီးမွေးရတာပေါ့ဟုတ်ကဲ့
အခြေအနေမျိုးမျိုးကြောင့်တိုင်းပြည်ကထွက်ခွာခဲ့ရပြီမဲ့လို့ဘယ်နေရာဘယ်ဒေသမှာပဲရောက်နေနေအားလုံးကတော့ကိုယ်အင်ကိုယ်ကိုပြန်ရင်ကြတဲ့သူတွေပါဒီလိုပြန်နိုင်ဖို့အတွက်မှာတော့မြန်မာနိုင်ငံအတွင်းလက်ရှိကြုံတွေ့နေရတဲ့အကြမ်းဖက်ဖိနှိပ်မှုတွေနဲ့လက်နက်ကိုင်ပြိပခါတွေအများအဆုံးအဆုံးသတ်ဖို့လိုအပ်နေတယ်လို့လူသားတိုင်းအတွက်ငြင်းငြိမ်းရေးနဲ့တန်းတူအခြေခံခွင့်ရေးတွေရရှိမှသာဖြစ်နိုင်လိမ့်မယ်ဆိုတာကိုတင်ပြရင်းဒီသတင်းပံမြို့သမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြုပါရှင်ကျမခင်ပြူထွေးပါရှင်
မကင်ပြူထွေးစီစဉ်တင်ဆက်တဲ့အပတ်စဉ်အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့ဒီတစ်ပတ်သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာလက်နက်ကင်ဆောင်ခွင့်တင်းကျပ်စွာထိန်းချုပ်ဖို့ပြည်သူ့ခွင့်ရေးတောင်းဆိုလှုပ်ရှားသူတွေကလှူလာနေတဲ့အကြောင်းနဲ့အချင်းတောင်တွေကလွှင့်တဲ့ရေဒီယိုအစီအစဉ်စာရာတွေကိုကိုအောင်အောင်စူးစီးတင်ပြပေးထားပါရဲ့ရှင်။
ကျေးဇူးရင်းနဲ့ပတ်သက်ပြီးတော့ဥပဒေပြဋ္ဌာန်းဖို့တောင်းဆိုတဲ့ Washington DC ကဆန္ဒပေါ်ထုတ်ပွဲအတွင်းတမီးနဲ့ဒူးချင်းဝီအယ်ဒရစ်ချ်လည်းပါဝင်ပါတယ်။သူဟာအထက်တန်းကျောင်းဆရာမတစ်ဦးဖြစ်ပြီးတော့စိတ်ပန်းဆိုင်ရာကျန်းမာရေးပြဿနာရှိတဲ့ကျောင်းသူကျောင်းသားတွေနဲ့ထိတွေ့ဆက်ဆံနေရသူဆရာဆရာမတွေအတွက်လိုအပ်တာတွေကိုတာဝန်ရှိသူတွေကပံ့ပိုးပေးဖို့လိုလားနေတာပ
ါ။
ကျောင်းရုံစိုးရိမ်နေရပြီးကိုယ့်ကိုအန္တရာယ်ပေးမဲ့စိတ်မူမမှန်တဲ့သူတွေလည်းပါတဲ့။ဘယ်သူမှမစိုးရက်လက်ချဲမှာတနက်တွေကန်ဆောင်နိုင်အောင်ရောင်းချပေးနေတဲ့စနစ်ဖြစ်နေပါတယ်။လက်နက်ကင်ဆောင်နိုင်တဲ့အခွင့်အရေးအားလုံးမှာရှိရဲလို့ဖွဲ့စည်းပုံဥပဒေမှာပြဋ္ဌာန်းထားတာဟာဒီသဘောမျိုးမဟုတ်ပါဘူ
းဇွန်လ10ရက်နေ့ကဒီမိုကရက်တစ်ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာတနက်ထိန်းချုပ်ရေးနဲ့ပတ်သက်တဲ့ဥပဒေကြမ်းကိုမဲပေးအတည်ပြုခဲ့ကြပေမဲ့အထက်လွှတ်တော်ကအတည်ပြုပေးဖို့တော့သိမ့်မလွယ်ပါဘူး Republican တွေကဒီလိုထိန်းချုပ်ဖို့ဆောင်ရွက်တာဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်နဲ့ဖြစ်တဲ့လူတိုင်းတနက်ကင်ဆောင်ခွင့်ရှိတယ်ဆိုတာကိုချိုးဖောက်ရရောက်တယ်လို့ရှုမြင်ကြတာပါMaryland ပြည်နယ်က Graham Nixon ကလက်နက်တွေမကန်ရဘူးလို့ဘယ်သူကမှပြောနေတာမဟုတ်ကြောင်းသူကပြောပါတယ
် No one saying take all the guns
တနတ်တန်ဒီအားလုံးကိုသိမ်းပြရမယ်လို့ဘယ်သူကမှတောင်းဆိုနေတာမဟုတ်ပါဘူးကျွန်တော်လည်းအဲ့လိုလုပ်ဖို့မလိုဘူးထင်ပါတယ်အင်္ဂလန်တို့ Australia တို့လိုရောမဖြစ်နိုင်ဘူးလားစဉ်းစားမိပါတယ်ရောင်းချနိုင်တဲ့တနတ်အမျိုးအစားကိုကတ်တတ်တင်ပါလေကြီးအများကြီးဆန့်တဲ့ကြီးကပြစ်လိုက်ရင်ခန္ဓာကိုယ်အိုးစားကွဲမဲ့တင်တဲ့မျိုးဒါမျိုးကိုတော့မရောချတင်ပါဘူ
း2018ခုနှစ်က Parkland အထက်တန်းကျောင်းပစ်ခတ်မှုမှာကွယ်လွန်ခဲ့တဲ့အသက်18နှစ်အရွယ် Walking ရဲ့မိခင် Patricia Oliver ကတော့ကိုယ့်ရဲ့အခွင့်အရေးအတိုင်းတောင်းဆိုကြဖို့အားလုံးကိုတိုက်တွန်းပါတယ
် Yo quiero que le exijan a sus
the ခရိုင်ပြည်နယ်ပြည်အောင်စုအစဉ်စစ်နေရာတိုင်းကိုဥပဒေတည်ပြုပေးဖို့အားလုံးနေနဲ့ဝိုင်းဝန်းတောင်းဆိုစီကြပါလေအနာမိုင်းတွေဟာဒီကိစ္စကိုပေါ်ပေါ်ဆဆပဲထင်နေကြပါလေဆယ်ကျွန်းနှစ်တွေလွန်ခဲ့တဲ့နှစ်တွေအတော်ကြာကလေးကဒါမျိုးလုပ်ဖို့လိုနေတာပါကုတော်မသေးမလားရှင်မလားမသိတာကြောင့်တရပီတရဒီတိုင်းဆက်ပြီးတော့မဆောက်နိုင်တော့ပါဘူ
းအမေရိကန်ပြည်ထောင်စုမှာတနက်နေ့ပြစ်ခတ်တပ်ဖြတ်မှုတွေဟာနေ့စဉ်ဆိုးသလိုဖြစ်ပွားနေတာကြောင့်ကုသသမီးမိဘမိတ်ဆွေပေါင်းသင်းတွေဆုံးရှုံးရသူတွေဖို့တနက်ကန်ဆောင်ခွင့်ဒိတ်ကျုပ်ရေးတင်းတင်းကြပ်ကြပ်ဆောင်ရွက်ဖို့လိုလားနေတာပါတနက်သမားတွေဟာမူလာရန်ကြောင်းမှမချန်ပြစ်ခတ်ဖို့ဝင်မလေးဘူးဆိုတာကိုခလေးစက်ကူဦးနဲ့ဆရာမနှစ်ဦးတည်ဆုံခဲ့တဲ့ Texas ပြည်နယ် Uvalde မြို့ဖြစ်ရပ်ကတက်တည်ပြနေပါရယ်မကြသေးခင်ကတော့ Washington ကအမျိုးသားရင်ပြည်မှာအကြမ်းဖက်ပြစ်ခတ်ခံရလို့တည်ဆုံသွားသူတွေအတွက်အောက်မေ့ပွဲအထိမ်းအမှတ်ပွဲလုပ်ခဲ့ပါရယ် Angel Solis က
Anyways too sad right like everything
စိတ်မကောင်းစရာတွေဗျခလေးတွေဟာကျွန်တော်တို့အနာဂတ်ပါလို့ပြောနေတဲ့တစ်ချိန်တည်းမှာပဲသူတို့တွေကယာနဲ့ချီဟာဘာအနာဂတ်မှမရှိရှာတော့ပါဘူး
ဒီထိမ့်မက်ပွဲမှာအောက်မေ့ပွဲပန်းစည်းလေးတွေကိုလူပေါင်း4000လောက်ကစိုက်ထိုးခဲ့တယ်လို့ March for Our Lives အဖွဲ့ကပြောပါတယ်။တရက်ကင်ဆောင်ခွင့်ထိတ်ကြွေးတောင်းဆိုလို့ရှားတဲ့ Washington ကြောက်တိုင်နားမှာပန်းစည်းလေးတွေချခဲ့တာပါ Florida ပြည်နယ် Parkland ထက်တန်းကျောင်းပစ်ကတ်မှုအပြီးမှာဒီအဖွဲ့ကိုဖွဲ့စည်းခဲ့တာပါခင်ဗျာ။အမေရိကန်ပြည်ထောင်စုမှာမုန်တရားခြေခံတိုက်ခိုက်မှုတွေဖြစ်ပွားနေတာကြောင့်စိတ်မကောင်းဖြစ်မိကြောင်းပြည်သူ့ခွင့်ရေးတောင်းဆိုလှုပ်ရှားသူဆာနိုနာကလီတန်ကပြောပါရယ်ပြည်သူ့ခွင့်ရေးလှုပ်ရှားမှုကောင်ဆောင်မာတင်လူသာကင်းဂျူနီယာနဲ့အတူလှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့ကလီတန်ကအသက်တွေတည်ဆုံးနေတာကိုရှောင်ရှားနိုင်အောင်ဆောင်ရွက်ကြဖို့လဲလူလာနေတာပါလူမှုတိုင်းဝိုင်းနေကြအသိမျက်စွာအတူရှင်တွဲနေထိုင်နေအောင်ဆာနိုနာကလီတန်ကသူ့ဘဝတခြားလုံးဆောင်ရွက်လာခဲ့တာပါအမုန်းတရားဆွဲကင်ပြီးလူများပြားတည်ဆုံအောင်တိုက်ခိုက်မှုတွေမကြာခဏဆိုသလိုဖြစ်နေတာတွေကိုလည်းသူကလက်မခံနိုင်ဖြစ်နေပါတယ်ဒါအပြင်လူမျိုးရေးအခြေခံပြည်ပခါတွေဖြစ်ပွားနေတာကိုလည်းသူကထောက်ပြပါတယ်
is so idiotic
လူမျိုးရေးအခြေခံပြဿနာတွေဒီလောက်ဖြစ်နေတာတကယ်ကိုမိုင်းမဲမှုပါဒီတိုင်းပြည်မှာဘယ်သူကတော့ဘယ်လိုပုံစံနဲ့ရောက်လာလဲအခြေချနေထိုင်လာကြတယ်ဆိုတာမျိုးဘယ်သူမှမအဲ့လိုပြောခွင့်မရှိပါဘူ
းဒေါက်တာမာတင်လူသာကင်းနဲ့သူ့ရဲ့ဇနီးတို့က Mrs. Clayton နဲ့သူ့ရဲ့ပထမအိမ်တော် Jet Magazine Editor Edward Clayton တို့ကိုပြည်သူ့ခွင့်လှုပ်ရှားမှုတွေမှာပါဝင်ဖို့စီရင်ခဲ့တာပါမစ္စကင်ဦးဆောင်ခဲ့တဲ့ Atlanta အခြေစိုက်ပြည်သူ့ခွင့်လှုပ်ရှားမှုအဖွဲ့ SCLC အဖွဲ့အတွက်ရမုံငွေရှာပေးဖို့နဲ့အဖွဲ့အစည်းမှာတက်တက်ကြွကြွပါဝင်ဖို့လဲတာဝန်ပေးခဲ့ပါတယ်။အဖမ်းခံရသူတွေအတွက်အာမခံကြီးအသားရောင်ခွဲခြားဆက်ဆံနဲ့ Atlanta ဆေးရုံကိုကန့်ကွက်တောင်းဆိုဖို့အတွက်ရောငွေလှူဒန်းဖို့ Mrs. Clayton ဟာသူ့ရဲ့ထင်ပေါ်ကြော်ကြားလူတီများတဲ့မိတ်ဆွေတွေကိုတိုက်တွန်းခဲ့ပါတယ်။ပြည်သူ့ခွင့်တောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ Clayton ဟာအမေရိကမှာလက်ရှိပြစ်ပျက်နေတဲ့တနက်ပစ်ခတ်မှုတွေနဲ့ပတ်သက်ပြီးတော့ Martin Luther King ရဲ့လမ်းညွှန်မှုတွေကိုပြန်ပြောင်းအောင်မြင်ကြောင်းအခုလိုပြောပါရစေ
It seems like my mind always goes back to
Martin Luther King ဘာတွေများပြောခဲ့လဲဆိုတာကျွန်မခေါင်းထဲအမြဲရောက်လာလေးရှိပါတယ်ခုချိန်များသူသာတက်ရှိထင်ရှားရှိနေအောင်မယ်ဆိုရင်သူဘလို့စဉ်းစားခဲ့လဲဘာတွေများစဉ်းစားခဲ့လိမ့်မလဲဆိုတာပါတရားနဲ့တရားမြစ်တာထားဖို့ပြောခဲ့တယ်လို့အဲ့လိုမလုံနိုင်စရာအကြောင်းဘာမှမရှိဘူးလို့လည်းသူကအမြဲပြောနေရှိပါတယ်
ကလီတန်ဟာနောက်ပိုင်းမှာအမေရိကန်တောင်ပိုင်းရဲ့ပထမဆုံး TV အစီအစဉ်ကြီးညာသူလူမဲ့အမျိုးသမီးလည်းဖြစ်လာပါတယ်လူတယောက်နဲ့တယောက်လေးစားသမှုနဲ့ဆက်ဆံကြရင်အသားအရောင်မတူတာပြဿနာကြီးတည်းရဲ့ဖြစ်လာမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ခင်ဗျာကော်လိုရိုပြည်နယ်ကအမျိုးသမီးအချင်းချောင်ထဲမှာရေဒီယိုအစီအစဉ်အတွက်အခုလိုပြင်ဆင်နေကြတာပါ
Welcome to Hotlines on Inside Wire. I'm Cynthia Gonzalez.
I'm Amber Pierce.
And I'm Sarah Berry.
At Denver Women's Correctional Facility.
ကော်လိုရိုအချင်းချောင်ရေဒီယိုဟာအမေရိကမှာကော်လိုရိုပြည်နယ်အတွင်းစတင်အတန်လွှင့်တဲ့ပထမဆုံးရေဒီယိုဌာနလည်းဖြစ်ပါတယ်။အချင်းသားတွေဟာဒီရေဒီယိုအစီအစဉ်ကိုအချင်းထောင်အတွင်းမှာနားထောင်နိုင်တယ်လို့အချင်းထောင်ပြင်ပကသူတွေကလည်းဖုန်း application ကနေတဆင့်နားထောင်နိုင်ပါတယ်။ Cynthia Gonzalez ဟာ Radio အစီအစဉ်အတွက်တပတ်ကို90အလုပ်လုပ်ပါတယ
်။ I can't wait
to မနေ့စောကြီးကလေးကအလုပ်သွားချင်နေလို့ညအိတ်ချိန်မြန်မြန်ရောက်ချင်ပါပြီ
။ Radio အစီအစဉ်မှာသတင်း၊ကြေးချင်းနဲ့အချင်းကြနေသူတွေနဲ့တွေ့ဆုံမေးမြန်းတဲ့ Behind the Mic အစီအစဉ်လည်းပါဝင်ပါတယ်။တွေ့ဆုံမေးမြန်းတဲ့အကြောင်းအရာတွေထဲမှာမူရစေးရဲ့တားကောင်ဖြစ်ရတဲ့ကလေးမိခင်လည်းပါပါတယ်။
That I chose my addiction over my kids.
ကလေးတွေကိုဂိမ်းဆိုင်တော့ပဲမူရစေးကိုသာယူမိခဲ့ပါတယ်။ဒါလို့ပြောရတာရှက်စရာကောင်းပေမဲ့ဒါဟာအမှန်ပါ။သူတို့ဘဝအများကြီးနင်းနာသွားတာကြောင့်လေကို့အပေါ်ခွင့်လွှတ်နိုင်ပါစေလို့သာဆူတောင်းရပါတော့တယ်လို့သူကပြောသွားတာပါ။အခုလိုအစီအစဉ်မျိုးဟာထုတ်ဖော်ပြောလိုက်ရသူအတွက်ရောအလားတူနောင်တတွေနဲ့နေထိုင်နေရသူတွေအတွက်ရောစိတ်ပိုင်းဆိုင်ရာကုစားမှုလည်းဖြစ်စေပါရယ်။ Radio အစီအစဉ်မှုတစ်ဦးဖြစ်တဲ့ Sarah Barry ကလည်းလူတွေဟာရင်ဖွင့်တိုင်ပင်စရာမရှိတော့တဲ့အခြေအနေမျိုးမှာပြစ်မှုတွေကျူးလွန်တတ်ကြတယ်လို့ဆိုရတယ်။ဒါကြောင့်ရေဒီယိုအစီအစဉ်ကနေတဆင့်ဖေးမအကြံပြုတာတွေလုပ်ပေးဖြစ်တယ်လို့ပြောပါရယ
်။ We are trying to create
လူမျိုးတိုင်းဝိုင်းထဲမှာပြန်ပြီးဝင်ဆက်ပါဝင်လာနိုင်အောင်စူးစမ်းဆောင်ရွက်နေကြတာပါ
။ရေဒီယိုအစီအစဉ်မှုတွေကိုကူညီပေးနေသူကတော့ Denver Tech သို့ Media အကြံပေး Ryan Conaro ပါ။အချင်းထောင်တွင်းနဲ့ပြင်ပကိုဆက်သွယ်ပေးနိုင်အောင်အခုလိုစီစဉ်လာလို့ဆိုပါရယ်။
You know, over 90% of Colorado.
Colorado အချင်းထောင်ထဲမှာရှိတဲ့90ရာခိုင်နှုန်းကျော်ဟာသူတို့မိသားစုအတိုင်းဝိုင်းနဲ့ပြန်ကြမှာပါ။သူတို့ဒီမှာရှိနေ gain အတွေ့အကြုံကောင်းတွေရသွားစေဖို့ကျွန်တော်တို့လုပ်နေတာပါ
။ထောင်ဆယ်နှစ်ကြာခံနေရတဲ့အစီအစဉ်မူ Amber PS ဟာနောက်နှစ်နှစ်အကြာမှာအချင်းထောင်ကလွတ်မှာပါ။ဖိုးရုံးကတော့အတင်ရောက်ရင်ဘယ်လိုနေထိုင်ရမယ်ဆိုတာကိုမသိပေမဲ့လည်းအခုခါသူများတွေကိုအကူအညီပေးရင်ကိုယ့်ကိုယ်ကိုယုံကြည်မှုအပြည့်ရှိလာတယ်လို့ပြောပါရခင်ဗျာ။
ဟိုအောင်စီစဉ်တင်ဆက်တဲ့တုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်ပါရှင်။အခုဆက်ပြီးတော့တောက်ကြနေတိုင်းတင်ဆက်နေကြသိပ္ပံနဲ့ဤပညာကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်။အာဂါတဤပညာနဲ့ခင်မီပစ္စည်းကရိယာတွေမှာမရှိမဖြစ်လိုအပ်တဲ့မြေရှားတတ္တုဆိုတာပါပါလေ။မြန်မာနိုင်ငံမှာတွေ့ရပါသလား။တတ္တုရှာဖွေရေးနဲ့ဒုဖော်ရေးဘူမိပညာရှင်ဦးစောနောင်ကိုဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြပေးထားပါတယ်ရှင
်။အာဂါတနည်းပညာနဲ့ခင်မီပစ္စည်းကရိယာတွေမှာမရှိမဖြစ်လိုအပ်တဲ့မြေရှားတတ္တုအကြောင်းတတ္တုရှာဖွေရေးနဲ့ဒုဖော်ရေးဘူမိပညာရှင်ဦးစောနောင်ကိုမေးမြန်းပြီးတင်ပြပေးမှာပါ။
ဆယ်ဦးဆုံးတော့အခုပေါ့နော်ဒီ rare earth mineral ဆိုသူတို့ခေါ်ကြပါတယ်အဲ့ဒီဒီ mineral ဟာမြေရှားတက်တူပေါ့နော်မြေရှားတက်တူဟာတကယ်ပဲကမ္ဘာပေါ်မှာကမ္ဘာမြေကြီးပေါ်မှာရှားပါလို့မြေရှားတက်တူလို့ခေါ်တာပါလားဆယ
်ဟုတ်ကဲ့ဒီမြေရှားတော့တကယ်တော့ကမ္ဘာအပေါ်ခွန်လောတဲမှာမရှားပါဘူးကမ္ဘာအပေါ်ခွန်လောတဲမှာဟိုတွေးရများဒွါစင်နဲ့တွေးရနဲ့ဒွါစင်ဆိုပြီးမျိုးခွဲတဲမှာဒီမြေရှားတွေးရများဒွါစင်ထဲမှာတော့ပါနေသေးတယ်။ဥမာအခုတွေးရများဒွါစင်88မျိုးရှိတယ်မှာဒီဆယ်လူရာမြေရှားတစ်မျိုးကနံပါတ်25ချိတ်တာပေါ့နော်။အဲ့တော့ဒါတော့ဆယ်လူဒါကြောင့်လဲဆယ်လူရာဟိုနေရာကဘာနေရာတော်တော်များများမှာတွေးရှိနေရတာဖြစ်တယ
်။ဟုတ်။ဆယ်ဒါဆိုဘာဖြစ်လို့သူတို့မြေရှားလို့ခေါ်တာမလဲဆယ
်။သူသူတို့မြေရှားလို့ခေါ်တာတော့သူကသူတို့ခုသူတို့ခုတည်းသိတာမတွေ့ဘဲနဲ့တခြားဟာတွေနဲ့တခြားမင်းတွေနဲ့တွေ့ပြီးတွေ့ရတာတွေ့ရတော့သူ့ကိုခွဲထုတ်ဖို့တွေ့ကိုခွဲရတာခဲတာပေါ့ခွဲရတယ်ခဲတော့ဈေးခွဲရတယ်ဈေးလည်းကြီးမားတယ်ကြီးမားတဲ့တရားသူကအဲ့ဒီရောက်လို့ပဲဒီ walkable mind တကူမြေရှား walkable mind တကူမြေရှားထုတ်လို့ဟိုမြပြတဲ့ဟိုတန်ချိန်ရှိတဲ့ mind တကူတွေ့ဖို့ကခဲရင်တော့ဒီရောက်တဲ့ဒီမြေရှားမိုင်းတွေကကဘာမှာတခြားဓာတုမိုင်းတွေနဲ့ဆိုင်တွေ့ရတာနည်းနေတာဖြစ်တယ်။1900ကုန်ခန်းတိတော့ပေါ့။ကုန်ခန်းတိတော့ဟာဒီဟိုမိုင်းတစ်ထည့်တရာဝါသူအရင်မတွေ့ဖူးတဲ့ဓာတုပါတဲ့ကြောင်းတမျိုးကိုတွေ့လိုက်တာ။ဒါရှားရဲဆိုပြီးတော့သူကရှားလို့ပြလိုက်တာ။ဒီကနေပြီးရအစားတွင်ပြီးခေါ်လာကြတာပဲ
။အဲ့ဒီလိုမျိုးဒီမြေရှားဓာတုတွေပေါ့နော်အဖို့တန်တဲ့မြေရှားဓာတုတွေမြန်မာနိုင်ငံမှာရှိပါသလားဆရာ။ဘယ်နေရာတွေမှာတွေ့ရမှာလဲ။
မဟုတ်ကဲ့ရှိပါတယ်မြန်မာနိုင်ငံမှာမြန်မာနိုင်ငံမှာဒီကချင်းပြည်နယ်ချီဘူမျိုးနယ်တောင်ဝန်ဒေသမှာရှိတယ်အများကြီးပဲရှိတယ်ပြီးရင်ဒီခုထောက်လုံးနေတာပဲဘလောက်တိများဆိုတော့ဒီ2020မြေရှားထောက်လုံးတဲ့တန်ချေရောဆိုရင်သူက China first or US are second ကျွန်တော်တို့မြန်မာပန်ဝါတတိယလိုက်ပါတယ်ဒါတည့်တည့်ပြတာပဲလေကျွန်တော်တို့ဒီပန်ဝန်ဒေတာမှာမြေရှားတွေ့ရတာမနေဘူးဆိုတာတည်တည်ပြတာတတိယတော့ချိတ်ရဆိုတော့
ဟုတ်ကဲ့ဒါပေမဲ့မြန်မာနိုင်ငံမှာဒီတတုတူဖို့ရေးမှာဟိုချိန်လို့ရှင်မြေရှားတတုကိုဟိုအစိုးရနဲ့ UCP တူးနေတာမတွေ့ရပါဘူးဆရာဆိုတော့ဒီမြေရှားတတုเนาะမြန်မာနိုင်ငံမှာဘယ်လိုနေရာတွေမှာဘယ်လိုပုံစံနဲ့တူးနေကြပါလဲဆရာ
အဓိကတော့ဒီကချင်းပြည်နယ်မှာပဲတူးကြတာပဲအချင်းပြင်းနေမှာအခုကတော့ပန်းပေါ်မှာတူးတော့အစိုးရကတော့တော်ဝင်ယူတူးရလို့မကြားမိပါဘူ
းဟုတ်ကဲ့ပါဒီမြေရှားတက်တူဟာဘလူကြောက်တင်နဲ့တွဲပြီးတော့ဖြစ်နေလဲအဲ့ဒါလေးနည်းနည်းပြောပြပေးပါဆင
်အဲဘာဘောမှာအဓိကတွေ့ရတဲ့စီးပွားရေးချလို့ရတဲ့မြေရှားတက်တူတိုင်းတွေအဓိက၄မျိုးဟိုခွဲထားတာတွေ့ရတယ်ဒီ၄မျိုးကတော့သူကcarbonatite associated deposit ရဲ့ alkaline igneous rock associated deposit ရဲ့နောက်တစ်ခါဟို blazer deposit ရဲ့နောက်တစ်ခုက residual deposit ရဲ့ဒီ၄မျိုးထဲမှာအများဆုံးတွေ့ရတယ
်အဲ့ဒီ၄မျိုးနည်းနည်းရှင်းပြပေးပါဆရာ
အဲဒီတော့ဟို carbonatite associated deposit ကတော့တော်ကြာပြောလို့ပဲ carbonatite အကြောင်းအမျိုးအစားနဲ့တွဲဖြစ်ပြီးရင်ဖြစ်လာတဲ့ဓာတုတိုင်းမျိုးဒုတိယ alkaline igneous rock associated deposit ရတော့သူက alkaline ကျွဲပါတဲ့မိတဲ့ကြောင်းတွေ ਨੇ တွဲဖယ်ပြီးရင်ဖြစ်ပေါ်လာတဲ့ဓာတုဆိုင်မျိုး အထူးတစ်ဖြစ်သူကအထူးတစ်ဖြစ်သူက Netflix ဆိုင်နိုင် Netflix ဆိုင်နိုင်ရဲ့ Elgin Granite ရဲ့ Pegmatite ကြောက်တဲ့မှာအများဆုံးပဲတွေ့ရတာအဲ now our pleaser deposit မှာသူကနှမျိုးထားပြီးခွဲထားတယ် Marine pleaser ရဲ့ LV ရဲ့ pleaser ပေါ့နော်အ pleaser deposit တော့ဘယ်မှာလို့ပြန်တော့ဟိုရေဆောင်တိုက်ပေါ့အဲသူ Marine pleaser နဲ့ LV ရဲ့ pleaser ဆိုပြီးခွဲထားတယ်နောက်တစ်ခါ residual deposit သူတော့ကျွင်းစုတိုက်အဲဒီ residual deposit လည်းနှမျိုးပဲခွဲထားတယ် electricity deposit နဲ့ clay deposit ဆိုပြီးခွဲထားတယ်အဲဒီ၄မျိုးမှာအများဆုံးစီးပွားပြေထုံးနေတဲ့မိုင်းတွေညဆိုရင်ဒီလူမျိုးဒီလင်းမျိုးထဲမှာတွေ့ရတာများတယ
်။ဟုတ်ကဲ့ပါဆရာ။မြန်မာနိုင်ငံမှာတွေ့ရတဲ့မျိုးစားပါပါလဲဆ
ရာ။မြန်မာမှာခုကာလမှာတွေ့တာတော့ဒီအကလင်းဂရနိုက်လိုတိုက်ပြုတ်ထဲမှာဟိုတွေ့နေရတာပ
ေါ့။အကလီဓာတ်ကျွဲဝတဲ့မိတဲ့ကြောင့်
ဟုတ်ကဲ့ဟိုဒီအကလီကျွဲဝတဲ့ဂရနိုက်မိတဲ့ကြောင့်မျိုးနဲ့တွေ့ဖြစ်ပြီးတွေ့ရတယ်ဒါတော့ primarily ပေါ့ကရင်တိုင်ပေါ့အဲကလီကျွဲတဲ့မိတဲ့ကြောင့်တော့တွဲတွေ့ရတဲ့တတူဆိုင်ရတော့ဟိုမြေအောက်မှာသူကတော့ကရင်တိုင်ပေါ့သူ့ပေါ်မှာဒီ weather link နဲ့ဖြစ်လာတဲ့ residual deposit တွေလည်းဒီ weather link ဒီ granite weather link ဖြစ်ပြီး electrolyte တွေဖြစ်လာတော့ electrolyte လို clay လို့ဖြစ်တော့အဲကလီကျွဲဆိုတော့ clay deposit လည်းဖြစ်မယ်ဒီ granite မှာ iron နဲ့ iron ဟိုဖြစ်ရင်လည်းသူက electrolyte deposit ဖြစ်မှာပေါ့
ကဝန်ကြောက်ပေါ့နော်ဆရာကဝန်ကြောက်
ဟုတ်ကဲ့ electricity ကတော့ကဝန်ကြောက်ပေါ့ဟိုကလေးကတော့မြေဈေးကြောက်မြေဈေးပေါ့မြေဈေးမျိုးစားတိုင်းနဲ့တွေ့တာ
ဘူမိပညာရှင်ဦးစောင်းအောင်ကပြောပြခဲ့တာပါပထမဆုံးမြေရှားတက်တူအဖြစ်အနှစ်အောင်ထူးခြားတဲ့တွင်းထွက်တစ်မျိုး Eder bike ကို1988ခုနှစ်ကဆွီဒင်စစ်တပ်ကအပျော်ရန်ဘူမိဓာတုပညာရှင်ဘိုဂျီကာအက်ဆယ်အရီနီယပ်စ်ကဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြို့နီးဤတပီမျိုးကလေးနာကကြောက်မိုင်းငယ်တစ်ခုမှတွေးခဲ့တာပါ။မြေရှားတက်တူကိုမြန်မာနိုင်ငံမှာတူပေါ်နေတာနဲ့ပတ်သက်ပြီးဆက်ပြီးတင်ပြပေးဦးမှာပါ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်ပါ။
တော်ခင်မျိုးတဲ့ဆက်သွယ်မေးမြန်းထားတာပါရှင်။မြေရှားတက်တူကိုမြန်မာနိုင်ငံမှာတူဖော်နေရတဲ့ပတ်သက်ပြီးတော့နောက်တစ်ပတ်သိပ္ပံနဲ့နည်းပညာကဏ္ဍအစီအစဉ်မှာဆက်ပြီးတင်ပြပေးမှာမို့စောင့်မျှော်နားဆင်နိုင်ပါရဲ့ရှင်။အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမိုက်တန်စင်ပြောပြပေးပါရှင
်။ယူကရိန်းကိုဥရောပသမဂ္ဂ EU အဖွဲ့ထဲမှာပထမအဆင့်အဖွဲ့ဝင်လောင်းဖြစ်လက်ခံဖို့ကိစ္စကိုဥရောပကောင်စီကိုဥရောပကော်မရှင်ကဒီနေ့အကြံပြုလိုက်ပါတယ်။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းဘက်ကနေထောက်ခံအားပေးမှုကိုပြတဲ့အနေနဲ့ EU ခေါင်းဆောင်၄ယောက်ဖြစ်ကြတဲ့ပြင်သစ်ဂျာမနီ၊အီတလီနဲ့ရူမေးနီးယားခေါင်းဆောင်တွေယူကရိန်းကိုသွားပြီးတော့တရက်အကြာမှာအခုလိုအကြံပြုလိုက်တာလည်းဖြစ်ပါတယ်။ရှေ့သတင်းပတ်မှာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာကျင်းပမယ့် EU ထိပ်သီးဆွေးနွေးပွဲမှာလည်းဆက်ပြီးတော့ဆွေးနွေးကြအောင်မှာဖြစ်ပါတယ်။စစ်ကောင်စီကထိန်းသိမ်းထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးရှွန်ဒနဲလ်ကိုပြန်လွှတ်ပေးဖို့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်ကမနေ့တုန်းကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့လကဝန်ကြီးချုပ်စဖြစ်ခဲ့တဲ့အယ်ဘနီစ်ကပေါ်မခရှွန်ဒနဲလ်ကိုဖမ်းထားတာအတွက်အကြောင်းပြချက်မခိုင်းလုံဘူးလို့မြင်တဲ့အကြောင်းဩစတြေးလျဒေသခံသတင်းတောက်တွေကိုပြောလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံထဲမှာလူ့ခွင့်ရေးနဲ့တရားဥပဒေကြောင့်လုပ်ငန်းစီချိုးဖောက်ခံရတာကိုလည်းတွေ့ရတဲ့အကြောင်းသူကဆက်ပြီးတော့ထောက်ပြခဲ့တဲ့အကြောင်းဩစတြေးလျသတင်းတွေမှာဖော်ပြထားပါတယ်။လျှို့ဝှက်တဲ့နေဖောက်ချတဲ့ WikiLeaks အဖွဲ့ကိုတီထောင်သူ Julian Assange ကို American ပြည်အောင်စုစီကိုလွှဲပြောင်းပေးဖို့ကိုပြည်ထောင်စုရကတီးပြပေးလိုက်ပါတယ်။သူဟာ American အထူးလျှို့ဝှက်အချက်လက်တွေကိုခိုးယူမှု၊ကွန်ပျူတာဖောက်ထွင်းမှုစတဲ့ကိစ္စတွေနဲ့ American ဗဟိုအစိုးရရဲ့စွဲချက်တင်ခံထားရသူဖြစ်ပြီးတော့ American ကိုလွှဲပြောင်းမပေးဖို့နှစ်ပေါင်းများစွာကြိုးပမ်းလာသူလည်းဖြစ်ပါတယ်။ Assange နေနဲ့14ရက်အတွင်းမှာအယူခံဝင်နိုင်ပါတယ်ရှင်။
တောက်ချနေညပိုင်းတွေ့တဲ့တင်ချင်းချုပ်ကိုမိုက်တန့်စင်ပြောပြပေးခဲ့တာပါရှင်။ဒီကနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရနိုင်ဖြစ်ပါတယ်။ရုပ်သံနဲ့အသံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Joe Gill နဲ့ Rob McLean တို့ဖြစ်ပါတယ်။ကျမတို့အခုထုတ်လွှင့်ပြီးတဲ့အသံလွှင့်အစီအစဉ်တွေကိုအစီအစဉ်ပြပချင်းများ10နာရီကနေ17နာရီမှလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOE ကနားတော်တာဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပေးပါကင်းကွာရှင်လန်းချမ်းမြေကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.